Welcome to the Voice of America in Burmese.
မင်္ဂလာညကျမတို့တာချင်းနေရှင် VOA American တိုင်းရဲ့2021ခုနှစ်နိုဝင်ဘာ9ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါတယ်။ဆိုင်းဒိုမီတာ1925 32တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA website burmese.voanews.com ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်ကတာဝန်ရင်တင်ဆက်ပေးပါမယ်ရှင်
။ VN ကညပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာဒေါက်ဆန်းစုကြည်ဘော်ဆက်ဆိုထားတဲ့သဘောဝဘေးဆိုင်ရာပုံမှန်နဲ့ဆွဲချက်တွေဒေါက်ဆန်းစုကြည်ဘက်ကတက်တဲ့အဖြစ်ဒေါက်တာဇော်မြင့်မောင်ကိုတင်သွင်းထားတဲ့သတင်းနဲ့အတူစီးပွားရေးကြံပေးရှောင်းထွန်းတို့ကိုပြန်လှည့်ပေးဖို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးကထပ်မံတောင်းဆိုတော့စစ်ကောင်စီကနိုင်ငံတကာနဲ့ပူးပြီးထိစပ်ခြင်းနဲ့လို့ယူဆကြောင်းဘီလ်ရစ်ချစ်ဆန်ကပြောတဲ့သတင်းတွေနဲ့အတူမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်တန်းနဲ့ကျွန်တော်ကြော်ကြော်သိပြပြပါမယ်
။ဟုတ်ကဲ့ပါရှင်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်မယ့်သတင်းလွှာတွေမှာတော့ဖန်စီထိမ့်သိမ့်ခန့်ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမျိုးကိုအဂတိလိုက်စားမှုတွေနဲ့ဖအံထောင်တွင်တရားလွှတ်တော်ကအလုတ်ချင်းနဲ့ထောင်ဒဏ်85နှစ်အချမှတ်လိုက်တဲ့အကြောင်းပါ။အ
ဂတိလိုက်စားမှုတစ်ချက်ကြီးပုံမှန်55နှစ်ဆွဲတာပေါ့နော်။ခုနှစ်ခုဆွဲတယ်ပေါ့ဗျာ။
ချင်းတူပြောသွားတာပါနောက်ပိုင်းမှာတော့ဒီသတင်းပြေစုံကိုနားဆင်ရပါမယ်ဒါပြင်စကိုင်းတိုင်းနဲ့ရှမ်းပြည်နယ်ပဲတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းရှမ်းပြည်နယ်တွင်မှာကာယယောဂကုသမှုနှုန်းကတော့မြင့်တက်နေစေဖြစ်တဲ့အကြောင်းနဲ့ထိုင်းနိုင်ငံတွင်မှာအထောက်အထားမဲ့မြန်မာနိုင်ငံသားတွေဖမ်းဆီးရမိတဲ့သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံရေးနဲ့လက်ရှိအကျက်တဲတွေဖြည့်ရှင်းနိုင်ဖို့လက်နက်ကင်အဖွဲ့တွေစုစည်းပြီးတော့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ဘာရီကျူးပန်းဆောင်ရွက်နေတယ်လေဒီစီစဉ်လေးကိုနားဆင်ရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဥတ္တမောင်တန်းတို့ကပြောပြပေးပါရှင
်သဘောအပြည့်အဝရေဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုချိုးဖောက်တဲ့ဆိုပြီးနိုင်ငံတော်တမန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆက်ချက်တင်ထားတဲ့အမှုတစ်ခုအတွက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်ဇော်မြင့်မောင်ကိုတည်တည်ဖြစ်ဖြစ်ဆိုဖို့ဒေါက်ဆန်းစုကြည်ဘက်ကလျှောက်ထားတာကိုတရားရုံးကလက်ခံတယ်လို့စုံစမ်းသိရှိရပါတယ်ဒီပြည်တော်အထူးတရားရုံးမှာဒီကနေ့ဒီမလာ9ရက်ရုံချိန်တွင်ဒေါက်တာဆန်းစုကြည်ရဲ့ရှိနေတွေကဒေါက်တာဇော်မြင့်မောင်ကိုတက်တည်ဖြစ်တင်ခဲ့တာပါဒေါက်တာဇော်မြင့်မောင်ကိုတက်တည်ခေါ်ဖို့ခက်မယ်လို့တရားသူကြီးကပြောပေမဲ့တင်တဲ့တက်တည်စီရင်ကိုတော့လက်ခံလိုက်တယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်ဒေါက်တာဇော်မြင့်မောင်ကတော့မန္တလေးအကျဉ်းတော်မှာဖမ်းဆီးခံထားရပြီးသူကိုယ်တိုင်လည်းအမှုတွေရင်ဆိုင်နေရပါတယ်အပတ်စဉ်အင်္ဂါနေ့တိုင်းကြားနာနေတဲ့သဘောဝဘေးရန်တွေဆိုင်ရာအမှုနဲ့ရာဇတ်ကြီးပုံမှန်905ခါခွေးနဲ့တရားစွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုစတဲ့အမှုနှစ်ခုမှာတဘောဝဘေးရန်တွေစီမံခန့်ခွဲမှုဆိုင်ရာအမှုကိုပဲဒီကနေ့စစ်ဆေးခဲ့တယ်လို့သိရပါတယ်905ခါခွေးအမှုကိုတော့နောက်တစ်ပတ်မှစစ်ဆေးမှာပါနောက်တစ်ပတ်အနိုမာလာ16ရက်ရုံချိန်ကျရင်တဘောဝဘေးအမှုအတွက်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တက်တည်ထွက်ဆိုနိုင်ခြင်းရှိပြီးနိုမာလာ23ရက်နေ့ကျရင်ဒေါက်တာဇော်မြင့်မောင်ကတက်တည်ထွက်ဆိုမယ်လို့မျှော်လင့်ရပါတယ်ဒီအမှုကိုဒီဇင်ဘာလ14ရက်နေ့မှာတရားသူကြီးကအမိန့်ချနိုင်တယ်လို့ခန့်မှန်းရပါတယ်
အနာသိမ်းထားတဲ့မြန်မာစစ်တပ်အနေနဲ့ပြည်သူတွေပေါ်ကြမ်းဖက်နေတာတွေရပ်တန့်ပြီးဩစတြေးလျပေါ်မှာရှွန်တန်နယ်အပါဝင်ဖန်စီထိမ့်သိမ်းထားသူအလုံးပြန်လွတ်ပေးဖို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးမရစ်ပိန်ကတောင်းဆိုလိုက်ပါတယ
် I want to reiterate today that Australia is deeply concerned about the situation in Myanmar. Again call
မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်နေဆိုတာဒီနေ့ထပ်ပြောလိုပါတယ်မြန်မာစစ်တပ်အနေနဲ့ရပ်သားပြည်သူတွေပေါ်ကြမ်းဖက်တဲ့ဒေသတွေကိုရပ်တန့်ပြီးတွစ်ဆုံဆွေးနွေးအဖြစ်ရှာကြမှုနဲ့ဩစတြေးလျပေါ်မှာရှွန်တန်နယ်ပါဝင်ဖန်စီထိမ့်သိမ်းထားသူအလုံးပြန်လွတ်ပေးဖို့တောင်းဆိုလာတယ်။ဩစတြေးလျတိုင်းရင်းကျိုင်းဝန်ကြီးမရစ်ပိန်ကပြောသွားတာပါ။ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပနေတဲ့အာဆီယံဩစတြေးလျဆွေးနွေးပွဲမှာဝန်ကြီးပိန်ကမြန်မာအရေးကိုဒီကနေ့ထပ်တွင်းပြောကြားသွားတာဖြစ်ပါတယ်။အာဆီယံအဖွဲ့ဒုတိယကြီးပွားရေးနဲ့အာဆီယံဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့ဩစတြေးလျနိုင်ငံကအခိုင်အမာတန်တိတ်ချန်ချထားတဲ့အကြောင်းဝန်ကြီးပိန်ကအမျိုးသမီးရင်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာအာဆီယံဩစတြေးလျဆွေးနွေးပွဲမှာအလေးထားပြောဆိုသွားပါတယ်။အခုရေးစဉ်တွင်မှာဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်းဂျင်နိုင်ငံခြားရေးဝန်ကြီးဘွီစင်ဆန်တို့နဲ့လည်းဝန်ကြီးပိန်တွေ့ဆုံခဲ့ပါတယ်။ COVID-19 ကပ်ဘေးကြောင့်ထိခိုက်ခဲ့ရတဲ့စီးပွားရေးနဲ့ကျန်းမာရေးကဏ္ဍတွေပြန်လည်နှလန်းထူရေးပါဝင်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်ခိုင်မြဲအောင်တည်ဆောက်ဖို့အတွက်ဝန်ကြီးပိန်ကရှစ်တော်အာရှ၄နိုင်ငံကိုတွားရောက်နေရမှာမလေးရှားနဲ့ကမ္ဘောဒီးယားပြည်ထောင်အင်ဒိုနီးရှားကိုမတော်မီဗီယက်နမ်ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်
မြန်မာစစ်ကောင်စီကလူသားစာနာမှုအကူအညီပေးရေးဆိုင်ရာမှာကဘာကြီးနဲ့လက်တွဲလှုပ်ဆောင်မှုလမ်းဖွင့်ထားသလိုအဲဒီထက်တောင်ပိုနိုင်တယ်လို့ယုံကြည်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးဟောင်းဘီလ်ရစ်ချက်ဆန်ကပြောပါတယ်။ဒီကဲ့သတင်းဘက်ကမြန်မာနိုင်ငံသွားရောက်ခဲ့ပြီးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ခဲ့တဲ့ပုံထွက်လာပြီးတဲ့နောက်ဝေဖန်ခံရချိန်မှာပဲ AFP နဲ့ပြည်သူ့ဝန်ထမ်းမှုတစ်ခုအတွင်းမှာဘီလ်ရစ်ချက်ဆန်ကအဲ့လိုပြောခဲ့တာပါ။သူခီးစဉ်တွင် COVID-19 ကာယောဂါဆိုင်ရာအပါအဝင်တိုးတက်မှုကြောင့်လုပ်ခဲ့ရလို့မျှော်လင့်ထားကြောင်းဘီရစ်ဆန်ကဆိုပါတယ်ကျွန်တော်အကောင်းမြင်ပါတယ်ပိုကောင်းတဲ့အချိန်တွေတရက်စီဦးတည်ပွဲရှိတဲ့ခက်ပြော့ပြော့တိုးတက်မှုတချို့ရခဲ့တယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးဘီရစ်ဆန်ကပြောပါတယ်ပိုပြီးတော့ဆက်သွယ်ပြောဆိုဖို့သူတို့လမ်းဖွင့်ထားတယ်လို့ကျွန်တော်ခံစားရပါတယ်လို့ဆိုသလိုအဲ့ဒါကခက်ခဲလိမ့်မယ်လို့လည်းဘီရစ်ဆန်ကပြောပါတယ်COVID-19 ရောဂါကာကွယ်ဆေးရောက်ရည်နည်းလမ်းတွေရှာဖို့စစ်ကောင်စီနိုင်ငံရေးဌာနကသူ့ကိုဖိတ်ခဲ့တာလို့ရစ်ချက်ဆန်ကပြောပါတယ်။ကုလသမဂ္ဂကြီးကြပ်တဲ့ COVAX အစီအစဉ်ကနေကာကွယ်ဆေးနှစ်တန်းကိုအရင်ရယူဖို့သူအကြံပေးခဲ့တယ်လို့ပြောသလိုဒိုင်းပြည်တွင် COVID တံအဆိုးဆုံးခံရတဲ့ဒေသတွေစီစားနပ်ရိက္ခာအကူအညီပေးဖို့ရေးတိတိကျကျအဆိုပြုချက်တွေပေးခဲ့တယ်လို့လည်းဆိုပါတယ
်။မြန်မာကုမ္ပဏီတစ်ခုကအနည်းဆုံးတစ်ပိုင်းတော့ပေါင်းဆိုင်မှုရှိရမယ်လို့စစ်ကောင်စီကတောင်းဆိုတဲ့အတွက်တယ်လီနော့ရဲ့ကုမ္ပဏီရောင်းချရေးအစီအစဉ်ကရှေ့ဆက်မြဖြစ်နေပါတယ်။လမ်နော့စီးပွားရေးအုပ်စု M1 ကိုဒေါ်လာ105တန်းနဲ့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကိုရောင်းချမယ်လို့တယ်လီနော့ကဇော်လိုက်လာမှာကြေညာခဲ့တာပါ။ကြားဖြတ်ဖမ်းယူနားထောင်နိုင်တာပါဝင်ထောင်လိုင်းနည်းပညာကိုတက်ဆင်မယ်လို့တယ်လီဆက်သွယ်ရေးလုပ်ငန်းတွေကိုညွှန်ကြားခဲ့တဲ့အပြင်တယ်လီနော့ကုမ္ပဏီရဲ့နိုင်ငံသားအကြီးအကဲတယောက်ကိုမြန်မာနိုင်ငံကထွက်ခွာခွင့်ပိတ်ပင်ခဲ့ပြီးတဲ့နောက်တယ်လီနော့အတွက်အခက်တွေ့ကြုံနေရတာဖြစ်ပါတယ်။အဒီထောက်လာရေးနည်းပညာကိုတက်စင်မောအာနာမသိမ့်မီလာများစွာကလေးကဆက်သွယ်ရေးလုပ်ငန်းတွေကိုညွှန်ကြားခဲ့တာဖြစ်ပြီးပြည်သူတွေပြောရမျှကိုစစ်တပ်ကကြားဖြတ်နားဆင်ဖားယူထားနိုင်မှာဖြစ်ပါတယ်။အမောဟာရင်းနှီးမြှုပ်နှံမှုကုမ္ပဏီတစ်ခုဖြစ်ပြီးလမ်နုံဝေကြီးချုပ်နာချစ်မီကာတီရဲ့မိသားစုကပိုင်ဆိုင်ပါတယ်။ဆက်သုံးစီနဲ့ကြောင်ပြတ်လုပ်ငန်းတွေကိုလုပ်ကိုင်နေတဲ့ရွှေဂျိုင်းပြူလုပ်ငန်းစုနဲ့ M1 ကုမ္ပဏီတို့စကားပြောနေကြတယ်လို့ Writer သတင်းဌာနကဆိုပါတယ်။ရွှေဂျိုင်းပြူလုပ်ငန်းစုရဲ့ဥက္ကဋ္ဌဦးသိန်းဝင်းစောဟာမဟာယုံမအများပိုင်ကုမ္ပဏီရဲ့ဒါရိုက်တာတယောက်ဖြစ်ပါတယ်။မဟာယုံမဟာမိုင်းတဲဆက်သွယ်ရေးလုပ်ငန်းမှာအစုပေါင်းတဲ့လုပ်ငန်းစုတစုရဲ့အဖွဲ့ဝင်ဖြစ်တယ်ဆိုလို့ရိုက်တာသတင်းထတာကဆိုထားပါတယ်။မြန်မာနိုင်ငံကထွက်ခွာရတာဟာဥရောပသမဂ္ဂရဲ့ပိတ်ဆို့အရေးယူလာမယ့်အရေးကြောင့်ဖြစ်တယ်လို့နော်ဝေနိုင်ငံအခြေစိုက်တယ်လီနော့ကုမ္ပဏီကစက်တင်ဘာလကပြောကြားခဲ့ပါတယ်။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 1553ညာပိုင်းတိုမီတာ25 kHz 1783ညာပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေအင်္ဂါညာပဲတရုံတွေကိုဆက်ပြီးတော့ပြောပြနေပါတယ်ဖန်စီတင်းတင်းခံထားရတဲ့တရင်သမားအတူဖြစ်သူဦးစီသူအောင်မြင့်ကိုနိုင်ငံတော်အကြီးအကျယ်ပြက်အောင်ပြုလုပ်မှုရဇတ်ကြီးဥပဒေပုံမှ1နှစ်4ကြီးနဲ့ထပ်ပြီးတော့တရားစွဲဆိုလိုက်ပါတယ်။ဗဟန်းမှာဆွဲဆိုထားတဲ့ပုံမှ95ကကြီးအမှုတွေဒီကနေ့မှတရားလိုကိုစပြီးစစ်ဆီးတယ်လို့လည်းသူရဲ့ရှေ့နေကပြောပါတယ်။ဦးစီသူအောင်မြင့်ကိုပုံမှ95ကကြီးနဲ့ပဇွန်တော်မြို့နယ်နဲ့ဗဟန်းမြို့နယ်မှာအမှုဖွင့်ထားတာကြောင့်ပုံမှတစ်ခုတည်းကိုအမှုနှမှုနဲ့ရင်ဆိုင်နေရတာပါ။ဒီအမှုတွေပြင်ပုံမှ1နှစ်4ကကြီးထပ်တိုးပြီးတော့တရားစွဲတာဖြစ်ပါတယ်။နောက်တိုးပုံမှတနည်းလေးကကြီးနဲ့ထပ်ပြီးတရားဆွဲဆိုတာနဲ့ပတ်သက်လို့ယုံကြည်ပေးထားပေမဲ့အမှုလိုက်ပါဆောင်ရွက်ဖို့လုပ်နေစေမှုအသေးစိတ်မပြောနိုင်သေးဘူးလို့ရှင့်နေကပြောပါတယ်။ဦးစီသူအောင်မြင့်နဲ့တစ်ချိန်တည်းဖမ်းဆီးခံရတဲ့မတ်တက်တဲ့ကိုင်ကလည်းပုံမှနှစ်ခုတက်ပြီးဆွဲထားတာမှဗဟန်းမှာပုံမှ95ကကြီးနဲ့တမှုမင်္ဂလာတောင်ညွန့်မှာမတရားတင်ဆက်သွယ်မှုပုံမှ71တမှုနဲ့တရားဆွဲခံထားရပါတယ်။ဦးစီသူအောင်မြင့်ကိုစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကနေတဆင့်တမ်ဘရော်နဲ့စစ်ကောင်စီအပေါ်ဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပြပူခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ကြောင်းတမ်ဘရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းသူ့အပေါ်ဆွဲချက်ထဲမှာတော့ဘယ်ဆောင်မကိုဆိုလိုတယ်၊ဆောင်မပါအချက်လက်အတိအကျနဲ့ဘယ်သတင်းဌာနမှာဖော်ပြထားတယ်ဆိုတာမျိုးထည့်သွင်းထားတာမရှိဘူးလို့ VOA ကစုံစမ်းသိရှိရပါတယ်။မတ်တက်ကန်ကတော့ပိုးမ95ကကြီးနဲ့အမှုဖွင့်ခံထားရသူဦးစီသူအောင်မြင့်ကိုလက်ခံထားမှုအပြင်စစ်ကောင်စီဘက်ကမတရားသိမ်းလို့ထုတ်ပြန်ထားတဲ့အဖွဲ့တစ်ခုရဲ့ဗီဒီယိုအစီအစဉ်မှာပါဝင်နေဆိုပြီးတော့ဆွဆွဲပြီးမတရားသိမ်းဆက်သွယ်မှုပိုးမ71နဲ့ဖမ်းဆီးအရေးယူတာဖြစ်တယ်လို့ပြောထားဥပါတယ
်။ကျမဝင်ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ14,881ယောက်ရှိခဲ့ပြီးပိုးတွေ့သူ985ဦးရှိပါတယ်။ပိုးတွေ့ရခိုင်နှုန်းက 3.3% ရခိုင်နှုန်းမှာသိဆုံးသွားသူ16ဦးရှိပါတယ်ဒီကနေ့ထိဆိုရင်ကျယ်ဝင်ဆေးရပိုးသွေးစုစုပေါင်းက ငါသိရှိထောင်ကျော်သွားပါပြီလူမှုကွန်ယူစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကဒါတဲ့ပိုပြီးများနိုင်တယ်လို့ပြောကြပါတယ်ကမ္ဘာ့ကျမရေးဖွဲ့
အင်မီရိတ်နိုင်ငံမလေးရှားနဲ့အိန္ဒိယပါဝင်အရိကာဟွယ်ဈေးတွေထိုးထားကြတဲ့အတိုင်းပြည်တွေကခီးတယ်လို့အကျိုးရှိမှာဖြစ်ပါတယ်။ကာကွယ်ဈေးမထိုးထားသူတွေဟာထိုးထားသူတွေထက်ကိုဗစ်19ကြောင့်သေဆုံးနိုင်ချေ16%ပိုများတယ်လို့လဲအော်စတြေးလျနိုင်ငံရဲ့သုတေသနတရားကဆိုလိုက်ပါတယ်။ဒီနေ့အစောပိုင်းမှာဒယ်တာမျိုးကွဲကိုဗစ်ဖြစ်ပြီးတဲ့နောက်တရုတ်နဲ့ဗီယက်နမ်ကစိုက်ဝင်တွေကိုပိတ
ဒီကနေ့ပြောတဲ့အကြောင်း Riders တင်တဲ့ပုံမှာရေးထားပါတယ်။ထိုင်းနိုင်ငံဟာကိုဗစ်ကာယောဂါကာလအတွင်းအလူသမားပြက်လက်တာနဲ့ကြုံခဲ့ရတာကြောင့်ပြပပို့ကိုလုပ်ငန်းရောကဘာလက်ချီသွားလုပ်ငန်းမှာအထိနာခဲ့ရတာပါ။ရှင်ပြောင်းလူသားတွေကာဝစီထိုးထားတာနဲ့ပတ်သက်တာတီချာခွင်းရေးအစီအစဉ်ကိုဗစ် -19 ရောဂါစစ်ဆေးဖို့စတဲ့သတ်မှတ်ချက်တွေနဲ့ပတ်သက်ပြီးဗိုလ်ဒူးတွေမှာဆုံးဖြတ်မယ်လို့ထိုင်းလူ့သမားဌာနတာဝန်ရှိသူဖြစ်တဲ့ Fibro Chuti Gasatian ကပြောပါတယ်ထိုင်းနိုင်ငံရဲ့အစားအစာနဲ့ရောဘတ်ထုတ်လုပ်ငန်းလိုပြည်ပပို့ကိုလုပ်ငန်းကြီးတွေဟာရှင်ပြောင်းလူသမားတွေနဲ့အဓိကလက်ပတ်နေရတာပါဒါပေမဲ့ကိုဗစ်ကာယောဂါကြောင့်နေဆက်အဝင်အထွက်တွေကိုတင်းကျပ်ပြီးတီးခြားခွဲနေရေးတင်းကျပ်တဲ့စည်းကမ်းတွေချမှတ်ရတဲ့အတွက်ရွှေပြောင်းလူသမားဝင်ရတာရပ်တလောက်ဖြစ်သွားခဲ့ပါလေ။လက်ရှိအပြည့်ထိုင်းနိုင်ငံအနေနဲ့ပြည်ပလူသား42,000လိုအပ်နေပြီးအများအပြားစောက်လို့ရေးကုန်ထုတ်လုပ်ငန်းနဲ့ပင်လယ်စာလုပ်ငန်းတွေတွေဖြစ်တယ်လို့တာဝန်ရှိသူဘိုင်ရိုကပြောပါတယ
်။အီသီယိုးပီးယားမြောက်ပိုင်းခြေတဲကိုဖြည့်ရှင်းနိုင်မဲ့ခွင့်နှားကစပြီးနည်းလာနေပြီလို့အာဖရိကသမဂ္ဂရဲ့အထူးကူဆွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုတနင်္လာနေ့ကပြောကြားလိုက်ပါလေ။မြို့တော်အက်ဒစ်အဘာဘာနဲ့အီသီယိုးပီးယားမြောက်ပိုင်းကိုရောက်ရှိနေကြတဲ့ခေါင်းဆောင်တွေအားလုံးကြားမှာကွဲပြားနေကြတာကနိုင်ငံရေးပြဿနာဖြစ်ပြီးတွေ့ဆုံဆွေးနွေးနဲ့သာနိုင်ငံရေးအဖြစ်ကိုရရှိနိုင်တယ်ဆိုတာတယောက်ချင်းသဘောတူကြပါတယ်လို့အာဖရိကသမဂ္ဂရဲ့အထူးကိုယ်စားလှယ်အော်လူရှိကန်အဘဆတ်မျိုးကဆိုပါတယ်ဒါကအခွင့်အလမ်းပွင့်လာတာဖြစ်ပေမဲ့ဝင်ရောက်ဆောင်ရွက်နိုင်တဲ့အခြေကတူတောင်းလွန်းလာပါတယ်လို့လည်းသူကပြောပါတယ်ပုံမကျတဲ့ပြည်တွင်းစစ်ထက်ကိုအီသီယိုးပီးယားနိုင်ငံတက်ဆင်းတော့မဲ့အန်ဒီယကတကယ်ကိုဖြစ်လာတော့မယ်လို့ကုလသမဂ္ဂရဲ့နိုင်ငံရေးအကြီးအကဲ Rosemary Di Cairo ကလည်းဆိုပါတယ်အီသီယိုးပီးယားမှာလူဦးရေတန်း100ရှိပြီလူမျိုးပေါင်း90ကျော်နဲ့ဘာသာစကားပေါင်း80ကျော်ရှိပါတယ်ဒီလိုတိုင်းပြည်မှာမလုံးမကြုံဖြစ်တိုက်ခိုက်နေကြတာကြောင့်ဘာပဲဖြစ်လာမလဲဆိုတာကိုချိုးမပြောနိုင်ပါဘူးလို့သူကဆက်ပြီးပြောသွားပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဥတ္တမောင်တန်းတို့ပြောပြပေးခဲ့တာပါရှင်။ VOE ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOE Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေလည်းအခုကျွန်မတို့ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီဖမ်းယူနာဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးချင်ပါတယ်။ဖန်စီထိန်သိမ်းခံနေရတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုဖအံထောင်တွင်တရားလွှတ်တော်ကအာဂရီလိုက်စားမှုတွေနဲ့အလုတ်ကျန်းနဲ့ထောင်ဒဏ်85နှစ်ချမှတ်လိုက်ပါတယ်။အလားတူပဲကရင်ပြည်နယ်စီမံကိန်းဘဏ္ဍာရေးနဲ့စီပင်တာယာရေးဝန်ကြီးဦးတန်းနိုင်ကိုလည်းအာဂရီလိုက်စားမှုတွေနဲ့ထောင်ဒဏ်အနှစ်90ပြစ်ဒဏ်ချလိုက်ပါတယ်။ဒီအကြောင်းအပြည့်အစုံကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုမတ်ခင်ဖြူထွေးကပြောပြပေးပါရှင်
။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုအာဂရီလိုက်စားမှုတွေနဲ့ဒီနေ့နိုဝင်ဘာ9ရက်နေ့မှာထောင်ဒဏ်85နှစ်ချလိုက်ပါတယ်။ဖမ်းအကျဉ်းထောင်တွင်တရားလွှတ်တော်ကနေအာဂရီလိုက်စားမှု9မှုအတွက်တမှုစီကိုထောင်ဒဏ်15နှစ်နဲ့85နှစ်ချလိုက်တာပါ။ပုံမှန်55အာဂရီလိုက်စားမှုနဲ့ကရင်ပြည်နယ်ဝန်ကြီးချုပ်အဖော်တဦးတဲ့အတွက်ဆွဲထားတာကတမှုကရင်ပြည်နယ်ဗန္ဓာရေးနယ်စီပင်တာယာရေးဝန်ကြီးဦးတန်းနိုင်နဲ့ပေါင်းဆွဲထားတာက၄မှုအတွက်ဒီနေ့ပြစ်ဒဏ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။အလားတူကရင်ပြည်နယ်စီမံကိန်းဗန္ဓာရေးနယ်စီပင်တရားရေးဝန်ကြီးဦးတန်းနိုင်ကိုလည်းတဦးတည်းအာဂရီလိုက်စားမှု2မှုဒေါ်နန်းခင်ထွေးမြင့်နဲ့အတူအမှုတွေဆွဲဆိုထားတဲ့၄မှုတို့အတွက်ထောင်ဒဏ်အနှစ်90ချလိုက်ပါတယ်။ဒါနဲ့ပတ်သက်လို့သူတို့ရှိနေတဲ့ဦးက VOA ကိုအခုလိုရှင်းပြပါတယ
်။အာဂရီလိုက်စားမှုတစ်ချက်ကြီးပုံမှန်55နဲ့ဆွဲတာပေါ့နော်။ခုနှစ်မှုဆွဲတယ်ပေါ့ဗျာ။နှစ်ယောက်တည်းအမှုက၄မှု15နှစ်စီ။နောက်တစ်ခါဒေါ်နန်းခင်ထွေးမြင့်တယောက်သေးကတမှုဦးတန်းနိုင်ကနှစ်မှုပေါင်းလိုက်ရင်ဒီဘက်ကနှစ်ယောက်တည်းလေးမှုရယ်
ကျွန်တော်နိုင်ငံသူတစ်ခုရဲ့ပေါင်းလိုက်ရင်အားလုံးကခုနှစ်မှုဖြစ်သွားမယ်ခုနှစ်မှုမှာတော့နိုင်ငံသူပါတယ်အမှုပြည့်ဒီအားလုံးကခုနှစ်နဲ့၅ချက်ဝင်းကြီးဦးနိုင်ငံရွက်ကသူကညှိကိုးစေထားနှစ်ထောင်စခုနှစ်ခုနှစ်ဇူလိုင်လကကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြေတာဝန်ထမ်းဆောင်နေတဲ့အချိန်ရေးမတော်တဆမှုကြောင့်ဘယ်ဘက်ခြေသလုံးယိုချိုးခဲ့ပါတယ်အဲ့ဒီအတွက်န အစိုးရကိုပေးသွင်းရမယ့်ရန်ပုံငွေကိုအစိုးရဘဏ်အကောင့်မှမထည့်ဘဲဖွံ့ဖြိုးရေးရန်ပုံငွေအနေနဲ့ပုဂ္ဂလိကဘဏ်မှတိကျအကောင့်ထည့်ခဲ့မှုအစိုးရအဆက်ဆက်ဖွံ့ဖြိုးစရိတ်ချင်းငွေတွေကိုပြန်လည်တောင်းခံလာမှာမရတဲ့အတွက်လက်ရှိရာထူးယူသူမှတာဝန်ရှိတဲ့ဆိုတဲ့အမှုတွေနဲ့ဒေါ်နန်းခင်ထွေးမြင့်ကိုစစ်ကောင်စီကအာဂရိလိုက်စားမှုပုံမှန်50ငါးနဲ့အမှုတွေဖွင့်ထားခဲ့တာပ ဲရာမှာလုပ်ငန်းရှင်တဦးထံကလေအမေရိကန်ဒေါ်လာ1000ကိုလက်ခံရယူခဲ့တယ်လို့စွပ်စွဲခဲ့ပါတယ်။ဒါပြင်2020အောက်တိုဘာလကမဲဆွယ်စီယုံရေးကုန်ကြစည်းရေးငွေကျပ်သိန်း90ကိုလုပ်ငန်းရှင်တဦးထံကလေတောင်းခံရယူခဲ့တယ်လို့စွပ်စွဲပြီးတရားစွဲခဲ့ပါတယ်။တီးဆဲအကြိလိုက်စားမှုဥပဒေအရဆိုရင်စွပ်စွဲခံရသူအနေနဲ့အကြိလိုက်စားတဲ့ဆိုတဲ့ကြော်စောသတင်းကတဦးရှိရမှာဖြစ်တယ်လို့ငွေကျပ်ရယူခဲ့တယ်ဆိုတဲ့တက်သေးရယူခဲ့တဲ့ငွေကျပ်ဒါမှမဟုတ်ဥစ္စာပစ္စည်းတစ်ခုခုကိုသိမ်းဆည်းရမိတာရှိမှသာအပြစ်ကျူးလွန်တယ်လို့ဆုံးဖြတ်ရမယ်ဆိုပြီးဖော်ပြထားတဲ့အကြောင်းရှင်တွေကပြောပါတယ်
။မျိုးလုံးဝရနေပြီးတော့အိမ်ရဲ့ကြည့်ရဆိုတဲ့အာမျိုးတော့တစ်ခုမှမရှိဘူးပေါ့နော်။အင်းဂျင်းမင်းကသွားကြည့်တာအကြည့်နဲ့ဖြစ်လို့ရန်ကုန်မှာစေတော့ကူလေဒီဒီစေုံမှာအဲ့ကူရဲ့ခါမှာသူရုံးကနေသူတို့သိမ်းငါးဆယ်ချုပ်တယ်ပေါ့ဗျာ။ဒါပေမဲ့အဲ့ဒါဒေါ်လန်ကဂျင်းမင်းကဘာမှပြည်ရမဟုတ်ဘူး။ကျွန်တော်တို့နားပါနဝတာစစ်တဲ့ကထုတ်ထားတဲ့အမိန့်ချက်ရှိတယ်။ဒီပြည်နယ်ဝင်းကျုပ်တွေကပြည်တွင်းမှာစေဝါအခမဲ့ပြုသခွင့်ရှိတယ်ဆိုပြီးတော့ထုတ်ထားတဲ့ဟောညွှန်ကြားချက်ရှိတယ်လေ
။ဒေါ်နန်းခင်ထွေးမြင့်ကိုပြီးခဲ့တဲ့မေလကလည်းအများပြည်သူတင်းကြီးအေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုရစသက်ကြီးပုံမှန်905ခါဝင်နဲ့ထောင်နှစ်နှစ်ချထားပါတယ်။သူ့ရဲ့စမ်းမကြီးသိမကောင်းဘူးလို့ရှင်းနေကပြောပါတယ်။အနေဒီပေါ်အလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်တဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုဖေဖော်ဝါရီလ၁ရက်အာဏာသိမ်းတဲ့နေ့မှာစစ်တကဖမ်းဆီးပြီးတဲ့နောက်နေအကျယ်ချုပ်နဲ့ထိန်းသိမ်းချခဲ့တာပါ။သတင်းတပတ်အကြာဖေဖော်ဝါရီလ၈ရက်နေ့မှာစစ်တကနောက်ထပ်တစ်ကြိမ်ထပ်မံဖမ်းဆီးပြီးဖမ်းအကျဉ်းထောင်မှာအခုအချိန်ထိထိန်းသိမ်းထားတာဖြစ်ပါတယ်
။မခင်ဖြူထွေးပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့စကိုင်းတိုင်းဘက်ကတိုက်ပွဲတွေအကြောင်းကိုတင်ပြပေးခြင်းပါတယ်။စကိုင်းတိုင်းရင်းမပင်မြို့နယ်တဲပင်ကန်ကြီးရွာနားမှာစစ်ကောင်စီတပ်တွေနဲ့ဒေသခံစုပေါင်းပြည်သူ့ကာကွယ်ရေးအဖွဲ့တွေဒီကနေ့နိုဝင်ဘာ9ရက်နေ့မှာတိုက်ပွဲဖြစ်နေပါတယ်။မင်းကလည်းတပယ်ရင်းမြို့နယ်ချင်းမြင့်မြင့်ကျောမှာရှိတဲ့ရွာလေးအပေါ်ကိုစစ်တပ်ကရဟတ်ရင်တွေနဲ့ပစ်ခတ်နေတာကြောင့်ရွာပေါင်း20ကျော်ကတောင်းနေချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။ရန်ကုန်ကပြည်ပရဲ့သတင်းကိုကိုသားညွန့်ဦးပြောပြပေးပါရှင်။
ဂျူလာကုံမိုင်းကဆက်ပြီးတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာစတင်ဖြစ်နေတဲ့စကိုင်းတိုင်းရင်းမာပင်မြို့နယ်အတွင်းမှာဒီကနေ့နိုဝင်ဘာလ9ရက်နေ့မနက်ပိုင်းကလည်းတဲပင်ကန်ကြေးရွာနီးမှာစစ်ကောင်စီနဲ့စုပေါင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတယ်လို့ရင်းမာပင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်ရင်းမာပင်ဘက်ကဥတီလာတဲ့စစ်ကြောင်းပေါ့နော်အဲ့စစ်ကြောင်းနဲ့ကျွန်တော်တို့ဒီဆက်လင်းကြီးကဒီဟောပေါ့ဟိုဒေသခံပေါ့နော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုဒီ PDF တင်နေပေါ့ညမလဲလဲကြီးထုတ်လို့စကန်းကအဲ PDF တွေနောက်ပြီးတခြားတော့ပူပေါင်းအဖွဲ့တွေရေပေါင်းပြီးတော့အဲရင်းမပင်နဲ့ခလင်းကြီးပေါ့နော်ဒီ PDF တွေပူပေါင်းပြီးတော့တိုက်တဲ့ပွဲပါအဲခုသူတို့စပြီးတော့သူတို့ဘက်ကလက်လက်ကြီးတွေနဲ့ပြန်လည်းပြစ်နေပြီကျွန်တော်တို့ဘက်ကလည်းအဲကျွန်တော်တို့ဒီဘက်ကမိုင်းဆွဲတာတို့လက်လက်ကြီးတွေနဲ့ပြန်လည်းပြစ်တာတို့လက်လက်ငန်းတွေနဲ့ပြန်လည်းပြစ်တာတို့အခုစနေတော့ရောဆယ်ကတော့ဟိုချီးလိုက်ကြဆုံမှုကတော့ကျွန်တော်တို့အကြည့်တော့မပြုတ်နိုင်နေဘူ
းစစ်ကောင်စီစစ်ကြောင်းတွေဟာမနေ့ကညနေပိုင်းကလေးကရင်းမပင်မြို့နယ်တဲပင်ကန်ကြီးရွာတွင်းကိုဝင်ရောက်လာပြီးတော့တက်ဆွဲထားသလိုအင်းတွေကိုလိုက်လံရှာဖွေနေတာတွေကြောင့်တဲပင်ကန်ကြီးရွာသားတွေကြောက်ပြီးတော့မနေ့ကညနေပိုင်းကလေးကထွက်ပြေးနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတွေဟာညာတွင်ချင်းဘေးလွတ်ရာတွေကိုထွက်ပြေးနေရသလိုတော်တဲ့တောင်ထဲမှာနေရတာမို့လို့စောင်းနေအခက်ကြုံနေရတယ်လို့လည်းလက်ရှိထွက်ပြေးနေရတဲ့တဲပင်ကန်ကြီးရွာသားတူကပြောပါတယ
်တောကူမှာဟိုပြတ်နေပါတယ်ညတော့မှဆိုညလုံးမှဒီလိုတောကျူတောင်ကြားထဲမှာနေနေရတဲ့ခါကျကျွန်တော်တို့မှအင်းကြီးလည်းပါဝိုးတဲ့တဲ့ကိုတခုနဲ့ဆိုတော့ညောင်းကကျတော့အတော်တော်လေးနဲ့အေးပါတယ်ကအေးပြီးတော့ကလေးတွေဆိုလို့ရှိရင်နာစီတာလေးတို့ချောင်းဆိုးတာလေးတို့လည်းရှိပါတယ်ကြာကလေးတွေဆိုရင်
มีอะไรมาพูดเยอะแยะมีอะไรจะมาเยอะแยะแค่ไหนเลยใช่ไหมมีอยู่ในเป็นมาไม่จากคณะสูรุ่ยแต่พอพี่นี่รู้ที่ด้านนี้กูพันธุ์ที่อะไรเล่นให้จีเล่นให้เงินเนี่ยพิการนี่อะไรจังนี่มีเหล่านี่จังที่ด้านนี้เลยมีอะไรรู้ว่าเจ้าเล่นนี่จะอะไรรู้เลยแต่เป็นการที่ด้านกันตัวก็เปลี่ยวไปมีอะไรนกงอะไรจะข้ามมีอยู่แต่ในเด็กพี่ดีท่าเลยข้าจะรอจนเราไปรู้มากกูไอ้ดังใจมันมีอะไรอย่างเงี้ย
ถ้าเพียงสกายในจิตาจีจะเป็นยุ่งในดวงอ่ะยารีปอมาสิ่งที่พิการนี้เรื่องจิตาการนี้ก็เปลี่ยวไปเช่นมีโจทย์เช่ามาชี้เลยยารีปอกูมันนี่ก็สาบิโอสิ่งของสิบกับยายยืนในเด็กพิการนี้ก็จะเจ้าบ้องนั่นเสียแล้วก็ตอนนี้ชี้เลยจิตาการนี้ไปเลยกูทบีนี่จะเรื่องกงยูเจียวจิตาการตัวก็เปลี่ยวไปเอาไปเลยจิตาการตัวนั้นว่าเปลี่ยวไปนั่นคือไม่ยากตรงนั้นไม่ยากมันมีว่าหนูมาชี้เนี่ยตัวยายยืนเนี่ย
ที่ว่าตรงนี้ตรงนี้ที่ว่าคนเสียดีตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้ที่ว่าตรงนี้
ူတွေကစစ်ကောင်စီကိုမီးမြှို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရန်ကုန်မန္တလေးအမြန်လမ်းမှမိုင်တိုင်130မှာရှိတဲ့ဇရားလုံကျုံရဲကင်းစခန်းကိုလည်းဒီကနေ့မနေ့အစောပိုင်းကလက်နက်ကင်တွေဝင်ရောက်တိုက်ခိုက်တာမို့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးတာကိုတော့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုတားညဦးပါရှင်အခုတက်ဆက်သေးပဲရှမ်းပြည်နယ်ပဲတိုက်ပွဲတွေကြောင့်ရွာသားတွေဘေးလွရာတင်းရှောင်နေရတဲ့အကြောင်းကိုဆက်ချင်ပါတယ်။နိုဝင်ဘာ၈ရက်မနေ့ကရှမ်းပြည်နယ်ဖဲခုံမြို့နယ်လက်ဒူးကြီးရွာတက်မှာစစ်တပ်ကမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွာမီးလောင်တာမြင်နေပေမဲ့စစ်တပ်တွေရှိတဲ့အတွက်ရွာသားတွေအနာကိုသွားပြီးတော့မကြည့်ရဘူးလို့လည်းဒေသခံတယောက်က VOA ကိုပြောပါတယ်။အခုလိုဖဲခုံမြို့နယ်တွေကတိုက်ပွဲတွေကြောင့်ဘေးလွရာကိုထွက်ပြေးနေရသူ2000ခွဲလောက်ရှိတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလိမ်မှပြောပြပေးပါရှင်။
နောက်မှမရှိရမနေ့ကဒီရှမ်းပြည်နယ်ဖေကုံမြို့နယ်ခေါင်းဤကျေးရွာအုပ်စုရဲ့ပါဝင်တဲ့လက်တူးကျေးရွာတင်နာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့ညနေပိုင်းလောက်မှာတော့ AJ30 လောက်ရှိတဲ့လက်တူးရွာတက်ကိုစစ်ကောင်စီကမီးရှို့ခဲ့ကြောင်းနဲ့မီးလောင်တာမြင်နေရပေမဲ့စစ်သားတွေရှိနေခဲ့တဲ့အတွက်အခြေအနေကိုရွာသားတွေအနီးကပ်သွားမကြည့်နိုင်ဘူးလို့ရွာသားတယောက်ကခုလိုပြောပါတယ်။
တော့ဟိုမှာကတော့အင်းဆုံးလုံးတော့လောင်တယ်ခက်ပေါ်တော့မလောင်ဘူးဒီနောက်ဝင်နေသွားတယ်ဒီနောက်ဝင်နေနေတယ
်မနေ့အစောပိုင်းကနှစ်ဖက်အပြန်လန်ပြစ်ခတ်တိုက်ပွဲပြင်းထန်ခဲ့ပြီးနောက်ပိုင်းစစ်တပ်ကရွာကိုမီးရှို့လိုက်ပုံရတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်
တိုက်ပွဲတော့ဖြစ်တော့မလို့တိုက်ပွဲဖြစ်နေဒီရွာတဲ့သူတို့ရောက်လာတော့သူရွာမှာရှိတဲ့အိုအိမ်ကိုမီးရှို့လိုက်တဲ့ပုံစံပါဗျာဟုတ်အဲတကယ်လုံးလားသူတို့ကလည်းကျွန်တော်တို့ခဲလဲခေါ်ပါပြဖို့ဟိုနည်းနည်းလေးခင်နေတယ်ဘာကြောင့်လဲဆိုရှိအဲ့ဒီတဲမှာလက်ရှိကဒီကြောင့်မလဲသူတို့တွေကဖတ်ဆွနေတယ်ဝင်ကျွန်တော်တို့တော့အဲ့ဒီမတူရာတက်တီတော့ဟိုဝင်ရမယ်ချင်းရှိဘူးပေါ့အဲ့ဒီမှာတော့ဆက်ဆက်တွေကဖတ်ဆွနေတယ်မဟုတ်ဒီလိုလက်ရှိရှိနေတော့ပါဘူ
းဖဲကုံမြို့နယ်ကောင်းဤကျေးရွာအုပ်စုကလွယ်ဝဲရွာဆက်တော်ရွာလက်တူးရွာတင်းနဲ့ကောင်းဤရွာနာတဝိုင်းမှာတိုက်ပွဲပြင်းထန်နေတာမနေ့ကအထီးဆိုရင်9ရက်ဆက်တိုက်ရှိနေပါပြီ။အဲဒီဒေသတဝိုင်းစစ်တပ်ကအင်အားအများပြားတိုးချထားပြီးထိုးစစ်ဆင်နေကြကြောင်းပြန်လည်တိုက်ခိုက်ရတာလို့ဒေသခံကာကွယ်ရေးအဖွဲ့က VOA ကိုပြောထားပါဗျ။ကောင်းဤကျေးရွာအုပ်စုမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတာကြောင်းရွာသားတချို့နိုဝင်ဘာ1ရက်နေ့လောက်ထဲကဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြပါဗျ။စီပြေဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ကယန်းဒေတာလူမှုကယ်ဆယ်ရေးကော်မတီအဖွဲ့တဦးကလည်းလက်တူးရွာပမီးလောင်နေတာမြင်နေရတယ်လို့ပြောပါတယ်။အခုအချိန်ထိရွာတွေကထွက်ပြေးလာသူ2000ခွဲလောက်ရှိတယ်လို့ကယ်ဆယ်ရေးကော်မတီဝင်တစ်ယောက်ကပြောပါတယ်။
ပေါင်းရုပ်စုမှာကြေးရွာပေါင်းဆက်တရွာဆက်နှစ်ရွာရှိတယ်။ကြေးလာတဲ့စီပြေရှောင်အဲ့ဒီကိုက3000ကျော်သွားပြီပေါ့။ဒီနေ့မနေ့ရှိနိုင်ရင်ချိန်ဖြစ်ဆိုကျွန်တော် 3,100 လောက်တော့ရှိနေပြီပေါ့လို့။ဒီမြို့ပေါ်အုပ်စုတွေဘာတွေထပ်ပါလာမယ်ဆိုရှင်တော့ခမှန်းရှိဆိုရှင်2000ခွဲဝန်းကျင်တော့ရှိနေပြီပေါ့နော်။ဒီတပတ်တွင်စီချောင်လာတဲ့ဒီတူတွေပေါ့။မြို့ထဲမှာဆိုလို့ရှင်လည်းကျွန်တော်တို့ဒီဒီတူတွေကြံနေခဲ့တဲ့လူငယ်တွေလိုက်ဖမ်းစည်းတာတွေရှိတယ်။အကြောင်းမဲ့ပေါ့နော်။ဘာအတွက်ကြောင့်ဖမ်းသွားတာမျိုးလည်းမသိရဘူးအဲ့လိုတွေရှိတယ်ပြင်။ကြေးရွာရက်ခွဲထဲကိုလက်နေကြီးနဲ့လမ်းထုတာတွေအဲ့လိုတွေရှိနေတယ်ဗျာ။ဆက်တိုက်လည်းဒီချိန်ဖြစ်လဲလက်တူးရွာဖက်မှာလည်းတိုက်ပွဲကကြံလေပြင်းထန်ဖို့
စစ်ဘေးဒုက္ခသည်တွေဟာနှီးစက်ရဆွေမျိုးအိမ်စာတင်ကြောင်ဖုံးကြီးကြောင်နဲ့တောတောင်ထဲမှာပုံရှောင်နေကြရတယ်လို့လည်းသူကပြောပါတယ်
။လိမ္မာပြောပြပြီးခဲ့တာပါရှင်။ အခုတော့ထိုင်းနိုင်ငံတွေကအထောက်ထားမဲ့မြန်မာနိုင်ငံသားတွေဖမ်းဆီးမိတဲ့အကြောင်းကိုဆက်ပြောချင်ပါတယ်။ထိုင်းမြန်မာနယ်စပ်လမ်းတွေကနေပြီးတော့တပတ်အတွင်းတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသား2800ကျော်ဖမ်းဆီးမိရကြောင်းထိုင်းဝန်ကြီးချုပ်ပရယုတ်ချန်လိုချာကတင်းတင်းကြပ်ကြပ်ကန့်တွေဖြေရှင်းဖို့တပ်ဆိုင်ရာအာဏာပိုင်တွေကိုညွှန်ကြားထားပါတယ်။အခုရက်ပိုင်းထဲမှာထိုင်းနိုင်ငံနဲ့တရားမဝင်လာတဲ့မြန်မာနိုင်ငံသား100ကျော်ကိုထိုင်းစစ်တပ်ကပြန်ရွှေ့ချန်ခရီချန်ပြည်နယ်တွေကနေပြီးတော့မြန်မာနိုင်ငံဘက်ကိုပြန်ပြီးတော့လွှဲပြောင်းပြီးခဲ့ပါတယ်။ VOA သတင်းတောင်မအေးမှာသတင်းပေးပို့ထားပါတယ်ရှင်
။အလို့ကန်ရှာပွေဖို့ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်လာကြတဲ့မြန်မာနိုင်ငံသား2800ကျော်ကိုထိုင်းရနာပိုင်တွေကအခုသတင်းပတ်ထဲမှာပဲဖမ်းဆီးခဲ့ပါတယ်။အခုလိုမျိုးမြန်မာနိုင်ငံသားတွေထောင်နဲ့ချီဝင်ရောက်လာနေမှုကိုတင်းတင်းကြပ်ကြပ်ကန့်တွယ်ဖြေရှင်းဖို့ထိုင်းဝန်ကြီးချုပ်မစ္စတာပရာယုတ်ချန်အိုချာကညွှန်ကြားထားပါတယ်။အခုလိုမျိုးနယ်စပ်တွေကနေမြန်မာနိုင်ငံသားတွေအလုံးအရင်းနဲ့ထိုင်းနိုင်ငံထဲကိုဝင်ရောက်လာတဲ့အတွက်နယ်စပ်ကနေဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးဖို့နယ်စပ်တစ်လျှောက်ကတာဝန်ရှိတဲ့အဖွဲ့အစည်းအားလုံးကိုညွှန်ကြားထားတဲ့အကြောင်းထိုင်းကာကွယ်ဝန်ကြီးမစ္စတာပရာဝတ်ဝန်ဆောင်ဝန်ကလည်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။မြန်မာနိုင်ငံသားတွေအများဆုံးဝင်ရောက်လာနေတဲ့ထိုင်းတောင်ပိုင်းမြောက်ပိုင်းဒေသတွေအားလုံးကနေဆက်လန်းတွေကိုကြက်ကြက်မက်မက်စောင့်ကြည့်ဖို့အချိန်ကြီးစောင့်ကြည့်ကြဖို့တပ်ဆိုင်ရာဌာနဆိုင်ရာတွေကိုအမိန့်ထုတ်ပြန်ညွှန်ကြားထားကြောင်းတင်းလာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းကာကွယ်ရေးဝန်ကြီးကပြောဆိုသွားတာပါထိုင်းလူ့သမားဝန်ကြီးဌာနထိုင်းပြည်ရဲ့ရေးနဲ့နိုင်ငံတော်လုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာနိုင်ငံကနေအထောက်ထားမဲ့တွေအလုံးအရင်းနဲ့ဝင်ရောက်လာနေတဲ့ကိစ္စနဲ့ပတ်သက်လို့ဘလို့ဖြေရှင်းရမလဲဆိုတာတွေကိုလည်းဆွေးနွေးအဖြေရှာနေကြပါတယ်။ဆွေးနွေးပွဲမှာတော့မြန်မာနိုင်ငံသားတွေအခုလိုမျိုးအလုံးအရင်းနဲ့ဝင်ရောက်လာနေမှုတွေကိုတင်းကျပ်စွာကင်တွယ်ဖို့အပြင်အထောက်ထားမဲ့လူ့သမားတွေနဲ့အတူပါလာတဲ့ကိုဗစ်ကပ်ရောဂါပိုးတိုက်ဖျက်ရေးနဲ့တရားဝင်လူ့သမားတွေကိုခေါ်ယူရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြပါတယ်။အခုလိုမျိုးမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတဲတရားမဝင်ဝင်လာသူအမြောက်များရှိနေခြင်းပချုတ်ကရင်ကန်ပြည်နယ်တာဝန်ရှိသူတွေကအထောက်ထားမဲ့မြန်မာတရားကြော်ကိုဒီကနေ့နိုဝင်ဘာလ9ရက်နေ့မှာပဲမြန်မာနိုင်ငံဘက်ကိုပြန်လွှဲပြောင်းပေးခဲ့ပါတယ်။ထိုင်းစစ်တပ်ကမြန်မာဘက်ကိုလွှဲပြောင်းပေးခဲ့တာနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့အလုံသမားကြီးကတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
ရားဒီပချုမှာပထမဆုံးလို့ပြောလို့ရတယ်အခုဖမ်းမိတဲ့သူတွေအားမျိုးနဲ့ဆက်နိုင်ငံနဲ့ဆက်နှိမ့်နိုင်ပြီးတော့ပြန်ပို့တာဗျာဆိုတော့ပြန်ပို့ရတာကဒါပြောမယ်ဆိုလို့ရှိရင်တော့ဟိုနေဆက်မှာပဲနှိမ့်ပြီးတော့ဗျာဆက်မှာပဲအချမ်းကကတောင်းရှိတဲ့သူသူကစစ်တပ်လို့ဒီမှာပြောတယ်အဲ့ဒါလာပြီးတော့ဟိုစစ်တပ်ပေါ့နော်ဟိုလက်ခံခေါ်ဆောင်တာပေါ့နော်အားလုံးတရားနဲ့တရားနဲ့ဆောင်ရအောင်ဒီကြားလေအဲဒီမှာအတိုင်းတရား46ပေါ့အတရားအရောတောင်းယူရဲသူတို့အနေနဲ့ဒီအားနဲ့ပတ်သက်လို့ဆိုင်ဆွေးမွေးထားဖို့လည်းမတတ်နိုင်။နောက်ကျတဲ့ဖူးစာရေးလို့ပေါက်ဆောက်ရေးလို့အဲ့ဒါတွေကအခက်အခဲရှိရတယ်။ဒါကြောင့်မို့လို့ဒီလိုလုပ်တာပေါ့နော်။
ဗန်ကောက်စမောပရာကန်ချင်းမိုင်နယ်မြေတွေကအလုတ်ယုံနေဈေးတွေမှာကိုဗစ်ကပ်ရောဂါကူးစက်မှုနှုန်းအခုရက်ပိုင်းတွင်ပြန်မြင့်တက်လာနေပါတယ်။ဒါကြောင့်တရားမဝင်အလုတ်သမားတွေကိုလည်းကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ဖို့တွေကိုအဓိကလိုအပ်နေတယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကထိုင်းအစိုးရကိုတိုက်တွန်းပြောကြားနေကြပါတယ်။အခုအခါမှာတော့ကာကွယ်ဆေးထိုးနှံပြီးစီးထားတဲ့လုပ်သားတွေကိုသာငှားရမ်းကြဖို့ထိုင်းအစိုးရကလုပ်ငန်းရှင်တွေကိုတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံအတွင်းမှာ2021ခုနှစ်စပါနေ10လအတွင်းအထောက်ထားမဲ့ရှေ့ပြောင်းလို့မှာ3000ကျော်ဖမ်းမိတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုထားပါတယ်အခုနောက်ဆုံးကတော့သတင်းတပတ်အတွင်းတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား2800ကျော်ဖမ်းမိခဲ့တာဖြစ်ပါတယ်ရှင
် VOA သတင်းတော်မှအေးမှသတင်းပေးပို့ထားတာပါရှင် VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရဲ VOA ကိုစာရေးသားဆက်သွယ်လို့ရဲဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ကျမတို့အခုဒုတိယပိုင်းနိုင်ရွေးမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လင့်ပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါရဲ့ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမင်းငန်းတို့ကိုကြည့်ရှုကြရပါမှာ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 3ဒါမှမဟုတ် Tycom 6 Juru, Channel Tiana Satonogan, Penu Jishu Mari. Juru Payumu, Deze Chalaku, Viewing Mama Internet Saminane, Viewing Mama Facebook Saminaroma, Pobjata Marisi. Namada Yanga Pieta Tracy, the name and the Pupinamo, Lurumesu, a Yala Gavarino.
မင်္ဂလာညချမ်းပါရှင်ဖီယူအမေရိကန်အတံမြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေလိုင်းတူမီတာ 19 ကူလာသမဂ္ဂဆိုင်ရာအမေရိကန်တန်တမန်ဟောင်းဘီလ်ရစ်ချစ်ဆန်ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့တနင်္လာနေ့ကကာကွယ်ပြောဆိုခဲ့တယ်လို့သူ့ခီးစဉ်ဟာလူသားချင်းစာနာမှုအကူအညီပေးရေးဖြစ်တယ်လို့ပြောပါတယ်။နယူးမက္ဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့မစ္စတာရစ်ချစ်ဆန်ဟာမြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးသူ့အစီ
So I'm deeply invested in this country, and they invited me. I have a letter from the foreign minister to talk about vaccines.
ဒီမနက်ငယ်အတွက်ကျွန်တော်ကအားလုံးခွန်ဆိုင်လုကိုင်းပြီးနေတာပါ။သူတို့ဘက်ကလည်းကျွန်တော်ကိုဖိကြားခဲ့တာဖြစ်ပါတယ်။ကာကွယ်ဆေးကိစ္စပြောဆိုဆွေးနွေးဖို့ဆိုပြီးဒီမနက်ငယ်တိုင်းဝန်ကြီးစီကစာပေးပို့လာပါတယ်။အဲဒီလိုဆွေးနွေးဖို့ပဲကျွန်တော်ကိုဖိကြားခဲ့တာပါ။ဒီမနက်ငယ်မှာအပြောင်းလဲတွေဖြစ်လာအောင်ကျွန်တော်လုပ်ပေးနိုင်မယ်လို့ထင်ပါတယ်။ကြီးမားတဲ့အပြောင်းလဲမျိုးတော့မဟုတ်ပါဘူး။
မြန်မာနိုင်ငံအရင်းမှာမစ္စတာရစ်ချဆန်အချိန်တော်ကြာအောင်ပါဝင်ပတ်သက်မှုရှိတဲ့တမိုင်းကြောင်းတွေရှိပါတယ်။1989ခုနှစ်လွှတ်တော်အမတ်ဘဝတုန်းကလည်းဒေါအောင်ဆန်းစုကြည်နေအကျယ်ချုပ်ကြားခံနေရတဲ့အချိန်ရန်ကုန်မှာတွားရောက်တွေ့ဆုံခဲ့ပူပါတယ်။တခါ2018ခုနှစ်မှာလည်းမြန်မာနိုင်ငံကိုသွားပြီးတော့ Ranger Muslim အချက်အတိုင်းနဲ့ပတ်သက်လို့အကြံပေးခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်အာဏာရ NLD အစိုးရအနေနဲ့ Ranger အရေးကိုပြေလည်အောင်ဖြေရှင်းလို့တဲ့စိတ်ဆန္ဒမရှိဘူးလို့ဝေဖန်ပြီးအစိုးရဖွဲ့တဲ့ရခိုင်အကြံပေးကော်မရှင်ကနေနှုတ်ထွက်ခဲ့ပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့အနေဖြင့်ရှင်းလင်းမှုကြောင့် Ranger Muslim 9,000 လောက်အင်ဂျင်ချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးပြီးတော့ဒုက္ခသည်စခန်းတွေမှာခုံလုံနေကြတာဖြစ်ပါတယ်။ဒီနေ့အစောပိုင်းစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်မြန်မာနိုင်ငံတော်အကြံဖက်မှုတွေပေါ်ပေါက်လာပါတယ်။စစ်အာဏာသိမ်းယူမှုအပေါ်အကြံမဖက်ဆန့်ကျင်ဆန္ဒပြကြတဲ့ပြည်သူတွေကိုစစ်တပ်ကအင်အားသုံးအကြံဖက်နှိမ်နှင်းနေတယ်လို့ဒေသခံပြည်သူတွေကလည်းလက်နဲ့ဆွဲကင်တော်လှန်လာကြတာကြောင့်မြန်မာနိုင်ငံမှာပြည်တွင်းစစ်ဘက်ကဦးတည်သွားနိုင်တယ်ဆိုပြီးကုလသမဂ္ဂကတတိပေးထားပါတယ်။အာရှတိုက်ထက်ကအစည်းအဝေးဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာဆန္ဒရိတ်ခါပြည်လက်မှုကလည်းဆိုးဝါးလာနေပြီးတော့ငကိုကလေးကအာနယ်နေတဲ့ပြည်သူကြမ်းမာရေးစနစ်လဲပြိုလဲမလို့ဖြစ်လာပါတယ်။ဖြစ်ခဲ့တဲ့နေရာတိအတွင်းကိုဗစ်ကာယောဂါကူးစက်မှုတွေပြန်ဆိုးလာတဲ့အချိန်တည်ဆုံးသူများလုံးနာကြောင့်မိသကြိုဆက်တွေမှာမနိုင်မနေဖြစ်ခဲ့ရပါတယ်။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဒီမိုကရေစီရေလှူရှားသူတွေကတော့နိုင်ငံတကာအနေနဲ့မြန်မာစစ်ကောင်စီကိုအဆက်အဆံမလုပ်ဘဲဝိုင်းပယ်ဖို့တိုက်တွန်းနေပါတယ်။ထင်ရှားတဲ့နိုင်ငံရေးသမားတယောက်အဖြစ်မြန်မာနိုင်ငံမှာလူသိများတဲ့ Mr. Richardson ဟာလည်းစစ်ကောင်စီနဲ့ဆက်ဆံခဲ့တာကြောင့်ဝေဖန်မှုတွေနဲ့အကြီးအကျယ်ရင်ဆိုင်နေရပါတယ်။သူခီးစင်နဲ့ပတ်သက်လို့ Mr. Richardson ကအခုလိုထပ်ပြီးတော့ပြောပါတယ
် Well, I knew that the trip would face some criticism, but here are the accomplishments.
ဒီခီးစင်ကြောင့်ဝေဖန်မှုတွေနဲ့ကြုံရမယ်ဆိုတာကျွန်တော်သိပါတယ်။ကျွန်တော်လုပ်ပေးနိုင်ခဲ့တာကိုပြောပြစီ။နံပါတ်1လူသားချင်းစာနာမှုအကူအညီတွေနဲ့ကာကွယ်ဆေးတွေပြည့်ပို့နိုင်အောင်လမ်းကြောင်းဖော်ပြနိုင်ခဲ့ပါတယ်။နံပါတ်2အချင်းထောင်တွေမှာတက်ချီညီတွေလာအောင်ကြည့်ရှုခွင့်ကိုစစ်ကောင်စီကပြန်ပြီးတော့ခွင့်ပြုနိုင်အောင်လုပ်ပေးနိုင်ခဲ့ပါတယ်။နောက်ပြီးနံပါတ်3ကတော့ကျွန်တော်အဖွဲ့အစည်းမှာလုပ်ကိုင်နေတဲ့စစ်ကောင်စီကဖမ်းထားတဲ့အမျိုးသမီးတယောက်ကိုလည်းလွတ်မြောက်အောင်လုပ်ပေးနိုင်ခဲ့ပါတယ်။စစ်ကောင်စီကိုတရားဝင်အသိအမှတ်ပြုမပြုဆိုတဲ့ကိစ္စကတော့အစိုးရပြည်သူတွေနဲ့ပဲဆိုင်ပါတယ်။ဒါတော့ကတော့မြမအရေးစိုးရိမ်မှုရှိတဲ့ပြည်သူဒုသာဖြစ်ပါတယ်။အကြမ်းဖက်မှုတွေထိခိုက်မှုတွေနဲ့လူသားဆန္ဒမှုအကူအညီတွေလိုအပ်နေတဲ့အတွက်ကူညီနိုင်အောင်လုပ်ပေးဖို့ဖိတ်ကြားခံရတဲ့လူသားဖြစ်ပါတယ်။
သူခီးစင်နဲ့ပတ်သက်လို့တလွဲအတုံးချဖို့ကြိုးစားသူတွေလည်းရှိနိုင်တယ်လို့ Mr. Richardson ကပြောပါတယ်။ Richardson Center for Global Engagement ရဲ့ဝန်ထမ်းတူလွှတ်မြောက်အောင်လုပ်ပေးနိုင်တာလူသားချင်းစာနာမှုအကူအညီတွေနဲ့ကာကွယ်ဆေးတွေပို့ပြီးတော့ပေးအပ်နိုင်တာ COVID ကာယောဂါကြောင့်ရပ်နားထားတဲ့ကမ္ဘာကျန်းမာရေးအဖွဲ့ကိုထောင်တွေထဲတွားရောက်ကြည့်ရှုဖို့ပြန်လည်ခွင့်ပြုနိုင်အောင်လုပ်ပေးနိုင်ခဲ့တဲ့အတွက်ကျေးဇူးအားရမိတယ်လို့လည်းပြောပါတယ်။
မြန်မာစစ်ကောင်းဆောင်ဘုတ်ချုပ်မူဂျီမင်းအောင်လိုင်းနဲ့မိနစ်90ကြာတွေ့ဆုံခဲ့တဲ့အချိန်မှာလဲနိုင်ငံရဲ့အကြောင်းအရာတွေကိုမဆွေးနွေးခဲ့ဘူးလို့
Mr. Richardson ကပြောပါတယ်။အဲဝီအွန်လီတောက်ဒ်အဘတ်ဟျူမနီတေရီယန်အက်ဆက်စ်။အဲဝီအွန်လီတောက်ဒ်ဒါဆိုတော့အခုညီရရှိရေးကိုပဲပြောဆိုခဲ့ပါတယ်။ကာကွယ်ဆေးအကြောင်းကိုပဲပြောဆိုခဲ့ကြတာပါ။သူနားထောင်နေပြန်ပြောတယ်။ကျွန်တော်အကြံဉာဏ်တွေကိုသူသဘောကျပုံရပါတယ်။
အဲ့ဒီအကြံဉာဏ်တွေထဲမှာကမ္ဘာ့ချက်ချင်းတွေအဖွဲ့ကိုအကျဉ်းထောင်တွေနဲ့ပြန်လည်တွားရောက်ကြည့်ရှုခွင့်ပြုဖို့လူသားချင်းစာနာမှုလုပ်ငန်းတွေလုပ်ကင်ကြမယ်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ NGO ဝန်ထမ်းတွေရဲ့ခီးသွားပါမိတ်ကိုအမြန်ရအောင်လုပ်ပေးဖို့နဲ့လိုအပ်နေသူတွေစီကာကွယ်ဆေးတွေအမြန်ဆုံးရောက်ရှိရေးနှီးလန်းရှာလုပ်ကိုင်ပေးဖို့လဲပါဝင်တာဖြစ်ပါတယ်။နန်းလောင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့တဘာဝပတ်ဝန်းကျင်ထင်သင်ရေးဆိုင်ရာနိုင်ငံတကာသတင်းမှာတစ်ခုကိုတင်ဆက်ပေးချင်ပါတယ်။
ကော်ဖီဆိုင်ပြိုးထုတ်လို့ရမှာတဘာဝပတ်ဝန်းကျင်ထင်သင်ရေးဆိုင်ရာစိန်ခေါ်ချက်တွေကြောင့်နီးပညာအခြေခံထုတ်လုပ်နိုင်ရေးအတွက်ဖင်လန်သိပ္ပံပညာရှင်တွေကကြိုးပမ်းနေပါတယ်။နီးပညာကော်ဖီကတဘာဝကော်ဖီလိုအနံ့အရသာရှိနိုင်မှာမလား?ဦးတမောင်တန်းကပြောပြပေးပါရှင်။တမျိုးကျကော်ဖီဆိုင်ပြိုးထုတ်လို့ရမှာ ကော်ဖီဆဲတွေကနေကော်ဖီကိုကလပ်စီလေယာဆိုင်ပြိုးရင်းနဲ့အောင်အောင်မြင်မြင်ထုတ်လုပ်နိုင်ခဲ့ပြီလို့ဖင်လန်သိပ္ပံပညာရှင်တွေကပြောလိုက်ကြပါတယ်။အနံ့ရော့အရသာရောကပုံမှန်ကော်ဖီလိုပဲလို့သူတို့ကဆိုကြပါတယ်။ကမ္ဘာတစ်ဝှမ်းစိုက်ပျိုးထုတ်လုပ်သူတွေဟာရာသီဥတုကြောင်းနဲ့မှုအဆိုးတန်ကိုခံစားနေကြတာပါ။ဒါကဘီလီယံပေါင်းများစွာတန်တဲ့ကော်ဖီလုပ်ငန်းကြီးအတွက်စိုးရိမ်စရာဖြစ် ဖြစ်လာပြန်ပါတယ်ဖင်လန်နိုင်ငံရဲ့ VTT နီးနာသုတေနဌာနကသိပ္ပံပညာရှင်တွေဟာကော်ဖီထုတ်လို့ရမှာပုံမှုပြီးသဘာဝပတ်ဝန်းကျင်ကိုရေရှည်ထိန်းသိမ်းနိုင်မဲ့နီးလန်းတွေတွေ့ကောင်းတွေ့လာနိုင်ပါတယ်သူတို့ကအပင်ရဲ့ဆဲခေါ်ပလတ်စီးတွေကတစ်စိတ်ကော်ဖီထုတ်လို့နိုင်ဖို့လှုပ်ဆောင်နေကြတာပါဒီထုတ်လို့ရေးဖြစ်စင်မှာတော့ပလတ်စီးတွေကိုအားပေးတဲ့ပတ်ဝန်းကျင်တရက်ကိုဇီဝဓာတ်ပေါင်းပူတွေထဲမှာဖန်တီးကြပါတယ်တရစ္ဆာန်တဲ့အပင်ကဖြစ်ပေါ်လာမဲ့ထုတ်ကုန်တွေကိုထုတ်ဖို့အဲ့ဒီဓာတ်ပေါင်းပူတွေကိုမွေးထားတဲ့ကလတ်စီးတွေထက်ပြေးလိုက်ပါတယ်အဒီလိုနီးနဲ့ကော်ဖီကိုထုတ်လုပ်နိုင်ဖို့လှုပ်ဆောင်နေကြတာပါဒါဖြင့်တခွက်ခွက်ကော်ဖီကလူတွေအကြိုက်အရသာရမရအစ်စ်စေးခံနိုင်ပါပလားအခုထိတော့မရနိုင်သေးဘူးလို့ VTT ရဲ့သူသေးသေးလက်ဖြစ်ကော်ဖီအရသာကိုစစ်ဆေးခွင့်ရသူအနည်းငယ်တည်းကတယောက်လည်းဖြစ်တဲ့ဟီကီအီဆာလာကဒီလိုပြောပါတယ်
Not like of course 100%
ရောင်လုံးမျိုးတော့မဟုတ်ပါဘူး။ကော်ဖီမျိုးမျိုးကိုပေါင်းဆက်ထားတဲ့အရသာမျိုးထွက်နေပါတယ်။ရောင်လို့ရတဲ့အဆင့်ကိုတော့မရောက်သေးပါဘူး။ဒါပေမဲ့အခုချိန်ထိတော့ကော်ဖီနဲ့တူတာကတော့သိကြပါတယ
်။ VTT အလိုရကော်ဖီကလပ်စီးတွေမွေးတာနဲ့စခဲ့ပြီးဇီဝဓာတ်ပေါင်းပိုတွေနဲ့ပြောင်းပြီးဇီဝထုတ်ကုန်ရလာခဲ့ပါတယ်။အဲ့ဒီထုတ်ကုန်ကိုလှော်ရပါတယ်။ထွက်လာတဲ့ကော်ဖီကိုလေ့ကျင့်ထားပြီးအနက်အရသာစစ်တဲ့အဖွဲ့ကအကဲဖြတ်ပါတယ်။ VTT သူတင်တဲ့အဖွဲ့ကောင်းဆောင်ဟေကိုရစ်ချာကအခုလိုပြောပါတယ
် We've skipped the farming part
စိုက်ပျိုးတဲ့အဆင့်ကိုကြော်လိုက်ပါတယ်အဲ့ဒါဆိုအပင်ကနေမျိုးပွားထားတဲ့ကလပ်စီးကိုသုံးပါတယ်တကယ်တော့ကလပ်စီးတွေကတကယ်ကော်ဖီကလပ်စီးတွေပါဒါပေမဲ့ကွင်းထဲမှာပြိုးထားတာတော့မဟုတ်ဘူးပေါ့အဲ့ဒီအစားဇီဝဓာတ်ပေါင်းပူထဲမှာပြိုးတာပ
ါသူကအခုလိုဆက်ပြီးရှင်းပြပြန်ပါတယ
် The main idea with all these processes basically using the cellular agriculture to
ကလပ်စီးလေယာစိုက်ပျိုးရေးကိုအသုံးပြုတာသဘာဝပတ်ဝန်းကျင်ကိုပို့ပြီးတော့ကောင်းကောင်းထိန်းသိမ်းနိုင်ဖို့အတွက်ပါစေကူကလေယာစိုက်တွေးဖြစ်စဉ်တွေကိုရေရှည်မှာအစားထိုးသွားဖို့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ့်နိုင်တဲ့ဖြစ်စဉ်ကရှိလာပြီ
။တခွဲခန့်အတွက်ကော်ဖီကြောင့်အချိုးကျစုအများကြီးရပါတယ်လို့ရစ်ရှာကပြောပါတယ်။ပိုးသက်စင်းတဲ့ဓာတ်မြင့်ဩဇာကိုပိုးပြီးနည်းနည်းပဲသုံးရပါတယ်။ဒါပြီးပို့ဆောင်ရတာအများကြီးနည်းတော့ပါတယ်။ရာသီဥတုနဲ့တခြားပတ်ဝန်းကျင်အကြောင်းချက်တွေကိုအားထားနေဖို့လည်းမလိုတော့ပါဘူး။ဥရောပမှာတော့တခွက်ကအတွက်ကော်ဖီကိုဈေးကွက်အစ်စ်တင်ဖို့ခွင့်ပြုချက်လိုပါတယ်။ဒါပေမဲ့လူတွေကတော့ဝယ်ကြပါမလား
? I think someday of course because I think we're going that
တနည်းတော့ဖြစ်လာလိမ့်မယ်ထင်ပါတယ်။တဘာဝကော်ဖီအရေးမြစ်တွေကနည်းနည်းလာတော့ဒီတော့ဆက်သွားရမှာပေါ့။အနံ့ရတာကောင်းရင်တောက်တဲ့သူတွေလာမယ်လို့ကျွန်မထင်တယ်။ဖြစ်နိုင်မယ်ထင်ပါတယ
်။အနံ့ရတာကောင်းရင်ဝယ်ကြမှာပေါ့လို့ဟက်စကီမျိုးလည်းကော်ဖီဆိုင်ကကော်ဖီဖြော်သူစတုကထင်ပါတယ်ခင်ဗျာ။
တခွဲကနေနီးပညာကော်ဖီကိုထုတ်လုပ်နိုင်မှုအတွက်သိပ္ပံပညာရှင်တွေဂျပန်ပြည်ရဲ့အကြောင်းကိုဦးတင်မောင်တန်းကပြောပြပေးခဲ့တာပါရှင်။မကြာခင်မှာတော့အင်္ဂါညအပတ်စဉ်ခဏတွေကိုဆက်ပြီးတော့ထုတ်လွှင့်သွားဖို့ရှိရာမို့စောင့်မျှော်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American Than Radio အစီအစဉ်တွေကိုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့အပတ်စဉ်ထုတ်လွှင့်ပေးနေကြအမေရိကန်နိုင်ငံရေးအကြောင်းသတင်းလောက်ကိုထုတ်လွှင့်ပေးပါမယ်။American ပြည်ထောင်စုကလုပ်ငန်းခွင်တွေမှာ COVID-19 ကာကွယ်ဆေးမဖြစ်မနေထိုးဖို့အတွက်အစိုးရကစီမံစည်းကမ်းချမှတ်ဆောင်ရွက်တာနဲ့ပတ်သက်ပြီးတော့အငင်းပွားမှုတွေဆက်ပြီးတော့ဖြစ်နေပါတယ်။သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့စီမံစည်းကမ်းနဲ့ပတ်သက်ပြီးတော့ယာယီဆိုင်းငံ့ဖို့ Federal တရားရုံးတရုံးကဆုံးဖြတ်ပေးမယ်။သမ္မတအင်ဖြူရောကတော့ကာကွယ်ဆေးထိုးရေးကိစ္စကိုတရားတစ်ပေါင်ကိစ္စတွေပြီးရဲ့အထိဆောင်မနေဖို့ကုမ္ပဏီတွေကိုတိုက်တွန်းနေတာပါ။မေရှယ်ကွင်းပေးပို့တဲ့သတင်းကိုတော့ကိုအောင်အောင်ပြောပြပေးပါရှင်။
ဒီအမေရိကန်ပြည်ထောင်စုမှာအတော်လေးအငင်းပွားစရာဖြစ်နေတာပါ။ငန်းနဲ့လုတ်သားအင်အားတရာအထက်ရှိတဲ့ကုမ္ပဏီတွေမှာကိုဗစ်ကာဝေးဆေးထိုးရမယ်ဆိုတဲ့စီးမင်းပေါ်ပြည်နယ်တွေလုပ်ငန်းရှင်တွေနဲ့ဘာသာရေးဖွဲ့တွေကဖက်ဒရယ်အစိုးရရဲ့ဒီဆောင်ရွက်ချက်ဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးပြန်တရားစွဲရတယ်။အစိုးရကတော့ကာဝေးဆေးထိုးဖို့လိုအပ်ကြောင်းပြောဆိုထားတာပါ
။ There are times where we recognize that our decisions
ကျွန်တော်တို့ဆုံးဖြတ်ချက်ကပတ်ဝန်းကျင်လူမှုအတိုင်းအဝိုင်းပေါ်အကြီးကျယ်တက်ရောက်မှုရှိတယ်ဆိုတာမျိုးအတိတ်မှာရှိခဲ့ပါတယ်။ကိုဗစ်ကဒီလိုအခြေအနေမျိုးကိုတတိပေးနှိုးဆော်ခဲ့တာပါ။ဒါကြောင့်လုပ်ငန်းခွင်တွေအတွက်လိုအပ်မဲ့စီးမင်းတွေကိုထုတ်ပြန်တာဟာအလုံးအတွက်အကျိုးရှိုံသာမကကံရောဂါကိုခန့်မြန်မြန်အဆုံးသတ်ဖို့ဆောင်ရွက်တာလည်းဖြစ်ပါတယ်
။လုပ်ငန်းခွင်ဘေးကင်းလုံခြုံအောင်ဆောင်ရွက်ဖို့ကဖက်ဒရယ်အစိုးရရဲ့တာဝန်ဖြစ်တယ်လို့အစိုးရဘက်ကခြေပါထားပေမဲ့လည်းတချို့ကတော့ဒီလိုဆောင်ရွက်မှုဟာဘောင်ကျော်ရာဖြစ်တယ်ဆိုပြီးဝေဖန်ပါတယ
်။ I don't think people want this decision.
ဒီဆုံးဖြတ်ချက်ကိုလူတွေကြိုက်ကြမယ်မထင်ပါဘူး။ဖက်ဒရယ်အစိုးရကသူတို့လှုပ်စင်ကျင်တယ်လို့အတင်းကျပ်လှောက်ခိုင်းတဲ့အစင်လာမျိုးကိုလူတွေလိုချင်မှာမဟုတ်ပါဘူး
။အခုအခါမှာကလေးတွေအပါဝင်ကာဝယ်ဆေးထိုးသူတွေပုံများလာပြီးဖြစ်တာကြောင့်အစိုးရအနေနဲ့ဇန်နဝါရီနောက်ဆုံးထားပြီးတော့ကာဝယ်ဆေးထိုးမှုအစည်းအဝေးသတ်မှတ်ထားမှုအပေါ်မကြေမနက်ဖြစ်မှုတွေကိုတုံ့ပြန်ဖြေရှင်းနေရတာဟာပိုဝန်တော့ဝန်ဖို့ဖြစ်မလားဆိုပြီးတချို့ကထောက်ပြပါတယ်။
We need to ask ourselves, what is our goal? We've
been able to say our Muara Chamahune Patabi Jime Suin, Kobana Gupiamia Mara, Snoruya Yimanjaka, Bale Surabe. Assassin Cholui, Shizate Yaganongo, Kagwezi, Tobi Bibi. Kulu at Chapinibu, the Bora Maturari, Machinatarine, a Pianlan, Sinconi Darigo, the Law Dinta Dijin Sign Pierce Mavalaya.
အမေရိကန်ပြည်ထောင်စုမှာတရက်ကိုလူ9000လောက်ကိုဗစ်ရောဂါဆက်ပြီးတော့ကူးစက်နေသေးပေမဲ့ဒီလိုကူးစက်မှုအရေအတွက်ကတော့အစအစကြာဆင်းလာနေလို့ဖြစ်ပါတယ
်။ကိုအောင်ပါရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်တွေ့ဆုံမေးမြန်းခန်းအစီအစဉ်မှာတော့လက်ရှိနိုင်ငံရေးအကျပ်အတည်းကိုဖြေရှင်းနိုင်ရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NC ကိုလက်မှတ်ရေးထိုးတဲ့အချိန်ကအသီးသက်တွေအဖြစ်ပါဝင်ခဲ့တဲ့တရုတ်နိုင်ငံနဲ့အာဆီယံအဖွဲ့အပါအဝင်နိုင်ငံတကာနဲ့ဆက်ဆက်ညှိနှိုင်းပြီးလှုပ်ဆောင်နေရလို့လက်နက်ကင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညာရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSG ပြောခွင့်ရခွန်မြင့်ထွန်းက VOA ကိုပြောပါတယ်။ကိုကျော်သိန်းဆက်သွယ်မေးမြန်းထားပါတယ်ရှင်
။ခွန်မြင့်ထွန်း VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျွန်တော်တို့လည်းဒီလိုရေနဲ့ကိုကျော်တဲ့လူကျေးဇူးတင်ပါတယ်ကြိုဆိုခွင့်ရတဲ့အတွက
်ဟုတ်ကဲ့ပါကျွန်တော်ပထမဦးဆုံးမေးခွန်းကဒီငင်းငယ်လူငယ်စဉ်ဦးဆောင်ဖွဲ့ PPSG ကနိုမာလ5ရက်နေ့မှာထုတ်ပြန်ချက်တရားထုတ်ထားတာကျွန်တော်တွေ့ပါတယ်ဇာတိထုတ်ပြန်ချက်မှာဆွေးနွေးဖို့အတွက်ပေါ့နော်ဆွေးနွေးဖို့အတွက်ဆွေးနွေးကြည့်နိုင်ရေးကော်မတီကိုဖွဲ့စည်းထားတယ်လို့ပါပါတယ်ဆိုတော့ဆွေးနွေးကြည့်နိုင်ရေးကော်မတီကိုဘယ်လိုဖွဲ့စည်းထားပါလဲ
ဟုတ်ကဲ့အခုကျွန်တော်တို့ဒီလက်ရှိနိုင်ငံရေးအကျပ်တွေတွေဖြစ်ရှင်းနိုင်ရေးအတွက်ကိုသဘောထားတွေရှိရှိနိုင်မှုအတွက်ကျွန်တော်တို့ PPSC ရဲ့ဆွေးနွေးညှိနှိုင်းကော်မတီကိုဖွဲ့စည်းတောင်းပေးခဲ့ပါတယ်။အဲ့လိုဖွဲ့စည်းတောင်းပေးမှုကတော့ဘယ်ဟာဘယ်ပုဂ္ဂိုလ်တွေအခြေခံခဲ့လဲဆိုလို့ရှိရင်ကျွန်တော်ပြည်တော်စုညီညီရေးဆွေးနွေးမှုကူးတွဲကော်မတီ UPDGC မှာပါတဲ့ ဒီအေးကိုကကိုယ်စားလှယ်တွေကိုပဲအခြေခံပြီးတော့စုဖွဲ့ပေးတာဖြစ်ပါတယ်။ဟုတ်ကဲ့အခုနေ့ခါမှာကျွန်တော်တို့ဒီ စုဖွဲ့ပြီးတောင်းပေးတာဖြစ်ပါတယ်။အဲ့ဒီထဲမှာဒီ PBS ပြည်ညနေကိုယ်စားလှယ်ဖွဲ့တယ်။မှာကျွန်တော်တို့ကော်မတီဖွဲ့ဝင်ကိုဦးရှိပါတယ်။အဲ့ကိုဦးထဲမှာကျွန်တော်တို့ဒီအမျိုးသမီးပါဝင်မှုကိုညှင့်တင်တော့အပြည့်ဒီကိုဦးထဲမှာကျွန်တော်တို့အမျိုးသမီးကိုယ်စားလှယ်သုံးပါပါတယ်။ဒီတော့ဆောမြအားစာလင်းတို့ရဲဘော်မီစုဖွဲ့တို့ဇမ္မပိစာရာတို့ပေါ့လေ။ဟုတ်ကဲ့ဒါတွေပါပါတယ်။ကျ
ngai committee ဖွဲ့စည်းရတဲ့ရည်ရွယ်ချက်ကဒီပြည်ရင်းဒီပါ stakeholders တွေတက်ဆိုင်သူတွေပေါ့နော်မြန်မာနိုင်ငံကြီးနိုင်ငံကြီးစီမံတက်ဆိုင်သူတွေနဲ့တွေ့ဆုံပြီးတော့လက်ရှိနိုင်ငံကြီးအချက်အလက်ကိုဖြေရှင်းဖို့နဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးသဘောထားတွေစုစည်းမယ်ဆိုပြီးတော့ဖော်ပြထားပါတယ်ဆိုတော့ဘယ်သူတွေနဲ့တွေ့ဆုံဖို့စီစဉ်ပါတယ်လဲခင်ဗျာ
အထူးအပြည့်တော့ဒီကျွန်တော်တို့ပြပါဆိုတဲ့နေရာမှာတော့ကျွန်တော်တို့ဒီ NCA ကိုအတိအသင့်နဲ့လက်မှတ်ထိုးခဲ့တဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်အဓိကတာကတော့ဆက်ဆက်ဆောင်ရင်းနေပါတယ်။အဲလိုဒီ NCA မှာအတိအသင့်နဲ့လက်မှတ်ရေးထိုးတာကျွန်တော် UN တို့ EU တို့ဒါကြပေါ့နော်။ UN တို့ EU တို့ဒီတရုတ်တို့အစပြစ်ဒီနိုင်ငံတာအတိအသင့်တွေနဲ့ကျွန်တော်တို့အဓိကဒါဆက်ညှိနှိုင်းပြီးတော့ဒါကိုဆောင်ရွက်နေပါတယ်အခု UN ကိုယ်စားလှယ်ဆိုလို့ရှိရင်လည်းဒါဘာဖြစ်ဖြစ်ဒီပေါ်မှာသူတို့တောင်းဝန်ရှိတဲ့လူတွေအနေနဲ့ပေါ့လေနောက်တစ်ခုကတော့ကျွန်တော် ASEAN ဖြစ်ပါတယ်အဲဒီတော့ကျွန်တော်လက်မှတ်ရေးထိုးစဉ်တော့ထိုင်းနိုင်ငံနဲ့အသီးသဖြင့်နဲ့ပါသလိုအခုနောက်ပိုင်းမှာလည်းဒီ ASEAN ကိုဒီနိုင်ငံတကာအစုအဖွဲ့တွေအတိုင်းဝိုင်းနေရာလဲဝိုင်းပြီးတောင်းပေးကြတဲ့ပုံမှာအခြေပြုပြီးတော့ဒီကျွန်တော်တို့ ASEAN အပါအဝင်ကျန်တဲ့ဒီ UN EUကျန်တဲ့ဒီပေါ့လေဒီတရုတ်နိုင်ငံအိန္ဒိယနိုင်ငံပေါ့နိုင်ငံအတိုင်းဝိုင်းနေတဲ့ကျွန်တော်တို့ကဒါကိုဆက်ညှိနှိုင်းပြီးတော့ကျွန်တော်ဆောင်ရွက်တော့မှာဖြစ်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်နည်းနည်းပြန်ပြလိုက်ချင်တယ်အခုဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ထိစပ်မှုတွေရှိနေပါဘွာဟုတ်လ
ား။ဟုတ်ရှိနေပါတယ်ခင်ဗျာကျွန်တော်အဲ့ဒါတွေဆက်ပြီးတော့ညှိနှိုင်းပြီးတော့ဒါကျွန်တော်တို့ဆောင်ရွက်နေပါတယ်ကျွန်တော်တို့ဒီ PPSD မှာလည်းနိုင်ငံတကာဆက်ဆိုင်ရေးကော်မတီဆိုတာကိုဖွဲ့စည်းပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်နေပါတယ်
ဟုတ်ကဲ့ဆိုတော့ဒီကုလနမကကိုယ်စားလှယ်တင်နော်လင်းဟေဇာနဲ့လည်းပဲကျွန်တော်တို့ကြားမှာဆက်ဆက်မှုဆက်တွေ့မှုရှိနေပြီလားဗ
ျဟုတ်ကဲ့အဲ့ဒါကိုတော့ကျွန်တော်တို့ဒီဆက်ပြီးတော့ညှိနှိုင်းဆောင်ရွက်ရေးယူလဲဒါကျွန်တော်တို့ဆွေးနွေးဆောင်ရွက်နေပါတယ်ဒါဆိုတော့ကုလနမကကိုယ်စားလှယ်ဆိုတာကတော့ NCA အတိအသင့်တွေထဲမှာလည်းအကျုံးဝင်ပြီလားဖြစ်ပါတ
ယ်ဟုတ်ကဲ့ဆိုတော့ဒီ
ဘာလို့ကျွန်တော်ဟုတ်ကဲ့အခုကျွန်တော်တို့ဒီလောလလအဖြစ်ပြင်နိုင်ငံရေးဆွေးနွေးမှုအပြင်ပေါ့လေကျွန်တော်လူသားချင်းစာနာမှုအကူအညီတွေရရည်အတွက်နေဆက်ဖြတ်ကျော်ပြီးတော့ဒီ COVID-19 ဆေးပါဝင်ဒီလူသားချင်းစာနာမှုအကူအညီတွေရရည်ကိစ္စတွေဆိုရင်တော့ UN ကိုယ်စားလှယ်ကကျွန်တော်မဖြစ်မနေတွေ့ကြရမှာဆွေးနွေးကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ဒါပြပါပေါ့ဆိုတော့ပြည်ရင်းအနေနဲ့ဆိုရင်ဟောအဲဖွဲ့စည်းတွေလူပုဂ္ဂ
ိုလ်ပြည်ရင်းအနေနဲ့ကတော့ကျွန်တော်တို့ကတော့အခုကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုပေါ့နော်နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့အစင်းလိုက်ဆောင်ရွက်သွားအောင်မှာဖြစ်ပါတယ်။ဟိုကျွန်တော်တို့ပြောတဲ့ဆွေးနွေးလမ်းကြောင်းဆိုတာစိတ်ဝင်စားတဲ့လူရှိတယ်စိတ်ဝင်စားတဲ့လူတွေရှိမယ်။အဲ့တော့အထူးအပြည့်တော့ခုလောလတ်မှာကျွန်တော်တို့နိုင်ငံရေးပါတီတွေအရက်ပဲလူမှုဖွဲ့စည်းတွေပညာရှင်တွေဒီကျွန်တော်သက်ဆိုင်တဲ့ stakeholder တွေကိုကျွန်တော်ဆွေးနွေးသွားဖို့ပါ။အဲ့မှာအဲ့ဒီရမှာတစ်ဆင့်ပေါ့လေ။ကျန်တဲ့လူတွေနဲ့ကျွန်တော်ဆက်ပြီးတော့ညှိနှိုင်းဆွေးနွေးသွားဖို့ဖြစ်ပါတယ်
။ဟုတ်ကဲ့။ဆိုတော့ပြည်တွင်းအနေနဲ့ဟလာကြီးစက်ဆွေးနွေးဖို့ဒီရထားတဲ့အထဲမှာလက်ရှိအနာတိတ်ယူထားတဲ့စစ်ကောင်စီရောပေါ်မှာလားခင်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့အနေနဲ့ကတော့ဒီစစ်ကောင်စီပါဝင်ရေးနဲ့ပတ်သက်ရင်ကတော့ဒါစစ်ကောင်စီရဲ့အပြုမူအခြေအနေအနေထားတွေနဲ့ဒါစစ်ကောင်စီရဲ့ဒီသဘောထားပုံမှာလည်းဒါမှုတည်ပါတယ်အဲကျွန်တော်တို့အနေနဲ့ကတော့ဒီလိုသက်ဆိုင်သူတွေလို့ဆွေးနွေးကြတဲ့အခါမှာဒီလက်ရှိနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေအစင်းလိုက်ဖြစ်ပေါ်တိုးတက်မှုတွေမှာအခြေခံပြီးတော့ကျွန်တော်တို့ဆောင်ရွက်သွားမယ်။နောက်တစ်ခါဒီကျွန်တော်သက်ဆိုင်သူပါဝင်ရမယ်သူဆိုတဲ့ဟာကိုဆွေးနွေးတဲ့အခါမှာလည်းပဲကျွန်တော်တို့ PPSD နေရပဲဆုံးဖြတ်တာမျိုးမဟုတ်ပဲနဲ့အားလုံးညှိနှိုင်းမှုနဲ့ဆောင်ရွက်သွားမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ဒီ PPSD ဆိုတာကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့ EO လို့ဒုကောက်ခေါ်တဲ့တိုင်းသားလူမျိုးစုတနက်ကင်အဖွဲ့အစည်းတွေစုဖွဲ့ထားတဲ့အဖွဲ့ပေါ့နော်။အာမေးအဖွဲ့ပေါ့။ဆိုတော့PPSD အနေနဲ့လက်ရှိမြန်မာနိုင်ငံရဲ့ အခြေအနေအောက်မှာဒီ NCA စာချုပ်လမ်းကြောင်းအတိုင်းဆက်ပြီးတော့သွားနိုင်အောင်မယ်လို့ယူဆထားပါသလားတခြားလမ်းကြောင်းကိုရွေးချယ်စဉ်းစားနေပါဘူးဗျ
ာ။ NCA ကတော့ဒီကိစ္စနဲ့ပတ်သက်ရင်လည်းပေါ့လေကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ဖျက်လိုက်ပြီးတဲ့ကြောင့်မို့လို့ဒါ NCA လည်းပယ်ဖျက်သွားပြီဆိုတဲ့အမြင်မျိုးနဲ့ဆွေးနွေးတာတွေလည်းရှိပါတယ်။အဲဒီနေ့တူပဲဒီ NCA နဲ့ပတ်သက်ပြီးအမျိုးမျိုးပေါ့လေယူဆနေလို့ဆွေးနွေးနေကြတာရှိပါတယ်။NCA ကလည်းပဲဒီစစ်ကောင်စီကဒီအာဏာသိမ်းလိုက်တာဟာတကယ်တော့ကျွန်တော်တက်မတော်အနေနဲ့ NCA မှာပါတဲ့ပါတာတစ်ခုဖြစ်တဲ့တက်မတော်အနေနဲ့ကဒါ NCA စာချုပ်ကိုချိုးဖောက်လိုက်တာဖြစ်ပါတယ်။အဲ့တော့ထို့နည်းတူပဲတက်မတော်အနေနဲ့ငင်းငန်းရုံဘယ်လိုလားကြောင်းလဲပြသရောက်ကရောက်သွားခဲ့ပါတယ်။ဆိုတော့အခုကျွန်တော်တို့အနေနဲ့ကတော့ဒီ NCA လမ်းကြောင်းအတိုင်းသွားဆွေးနွေးဖို့ဆိုတဲ့ကိစ္စမှာစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးဖို့ရက်ဆိုင်တာပဲဆိုတာကအဲ့ဒီ NCA ပြဋ္ဌာန်းချက်မူပေါင်းတဲ့နိုင်ငံရေးဆွေးနွေးဖို့ကိုကျွန်တော်ရက်ဆိုင်တာဖြစ်ပါတယ်။မတီအိုင်စီအစည်းအဝေးလို့ UBDJC အစည်းအဝေးလို့မျိုးတွေကိုကျွန်တော်တို့ဒါကျင်းပမှာမဟုတ်ဘူး21ရာစုပြည်လုံးလို့မျိုးတွေဒီလိုဆွေးနွေးမှုတွေကိုကျွန်တော်တို့ဒါတွေကိုရပ်ဆိုင်ထားပါတယ်။တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ဒီစစ်ကောင်စီရဲ့အာဏာသိမ်းမှုကြောင့်ကျွန်တော်တို့ဒီနိုင်ငံ NCA မူပေါင်းတဲ့နိုင်ငံရေးဆွေးနွေးမှုတွေတနည်းအားဖြင့်ပြောရင်တော့ NCA လမ်းကြောင်းအတိုင်းအတိအကျသွားဖို့ဆိုတာတော့ကျွန်တော်အမှန်ခက်ခဲသွားပြီဖြစ်ပါတယ်။
ဟုတ်ကဲ့
အတူတူလည်းပဲကျွန်တော်တို့အနေနဲ့ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ NCA ရဲ့အနှစ်သာပေါ့နော် NCA မှာရှိတဲ့အနှစ်သာကတော့ဒီနိုင်ငံရေးကြီးကြီးမှုအသင့်အနေနဲ့နိုင်ငံရေးပြဿနာတွေနိုင်ငံရေးနဲ့ဖြစ်ရှင်းရမယ်အဖေရယ်ပြည်တော်စုကိုထူထောင်မယ်ပြီးရင်ကျွန်တော်ဒီပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရမယ်ဆိုတဲ့အခြေခံတွေကိုတော့ကျွန်တော်ဆက်လက်ရပ်တည်ပြီးပေါ်ဆောင်သွားဖို့ဖြစ်ပါတယ
်ဟုတ်ကဲ့ဒီနေ့မှာကျွန်တော်တို့ခုဖြတ်ပြီးနေချင်တာကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီကPVST ကိုအစုအဖွဲ့တစ်ခုလုံးအနေနဲ့တော့လောက်ပေါ့ဒါမှမဟုတ် PVST ထဲမှာရှိတဲ့အဖွဲ့ဝင်တစ်ခုချင်းစီကိုတော့လောက်ပေါ့ဆက်တွယ်လာတာမျိုးဆွေးနွေးဖို့ပြောဆိုတာမျိုးများရှိပါသလားခင်ဗျာ
ဟောအဲ့ဒါအနေနဲ့နေရတော့ဒီတစ်ဖွဲ့ချင်းကိုပေါ်မှာဆက်တွယ်ညှိနှိုင်းမှုတွေပတ်သက်ရင်တော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုတွေနဲ့တွေ့ဆုံကြတာဆွေးနွေးကြတာမျိုးကတော့ PVST အနေနဲ့ရောတစ်ဖွဲ့ချင်းအနေနဲ့ရောမရှိပါဘူးသို့တော်လည်းမိမိတို့တစ်ဖွဲ့အရင်ကျွန်တော်တို့ဒီ NCA ပေါ့နော် NCA လက်မှတ်မရေးထိုးခင်မှာကျွန်တော်ချုပ်ဆိုတာတစ်ဖွဲ့ချင်းချုပ်ဆိုတာတဲ့ပြည်နယ်အဆင့်အပြစ်ခတ်ရေးစာချုပ်တွေရှိတယ်ပြည်တော်စုအဆင့်အပြစ်ခတ်ရေးစာချုပ်တွေရှိတယ်အဲ့ဒီစာချုပ်တွေအရတစ်ဖွဲ့ချင်းလွတ်လပ်ခွင့်နဲ့တွဲဆုံတာတွေကတော့ရှိနိုင်ပါတယ်သို့တော်လည်းပဲကျွန်တော်တို့ PPSC တစ်ခုလုံးနေနေဖြစ်စေတစ်ဖွဲ့ချင်းနေနေဖြစ်စေဒီ NCA အခြေခံပြီးတော့နိုင်ငံရေးဆွေးနွေးတဲ့သဘောထားနိုင်ငံရေးဆွေးနွေးမှုတွေကမရှိဘူးအလွတ်သဘောလည်းမရှိသလိုတရားဝင်ဆွေးနွေးမှုတွေလည်းကျွန်တော်တို့မရှိပါဘူး။တရားဝင်သဘောတူထားတာလည်းမရှိပါဘူး။
ဟုတ်ကဲ့။တကယ်ကြီးများဆက်သွယ်လာမယ်ဆိုရင်တော့ဘယ်လိုများသဘောထားမလဲဗျာ
။အခုလက်ရှိမှာတော့ကျွန်တော်တို့ဒါစစ်ကောင်စီကဒီလိုအာဏာသိမ်းလိုက်တာဟာကျွန်တော်တို့နိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်းတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ဆန့်ကျင်တယ်၊ကန့်ကွက်တယ်။အဲ့တော့တနည်းအားဖြင့်ပြောရင်လည်းဒါစစ်ကောင်စီရဲ့ဖြစ်တည်မှုကိုကျွန်တော်တို့အတိမတ်ပြုပေါ်ရမှာခက်ခဲတယ်။ကြောင်းမလို့ဒီစစ်ကောင်စီကဒါကမ်းလှမ်းလာမယ်ဆိုရင်တော့ဒါကျွန်တော် PPSC အတွင်းတော့ဆွေးနွေးရမှာပေါ့လေ။သို့တော်လည်းအခြေခံမူအားဖြင့်တော့ကျွန်တော်တို့ဒီ NCA ပုံပေါ်လေးကနိုင်ငံရေးဆွေးနွေးမှုတွေကျွန်တော်ရက်ဆိုင်ထားပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီကနေ့လက်ရှိအခြေအနေပေါ်မှာ PPSC ရဲ့သဘောထားလေးကျွန်တော်တခုလက်လိုက်ချင်ပါတယ်။လက်ရှိကပြည်တွင်းမှာလည်းကွန်မတီတို့လည်းကြားသိထားတဲ့အတိုင်းဟလာပြန်လည်တိုက်ခိုက်ကြတာတွေရှိနေတယ်။အချိန်ထဲမှာပဲဒီစစ်ကောင်စီရဲ့စစ်တပ်တရင်ပေးဟလာဒလန်ဆိုပြီးတော့ဆွဆွဲပြီးတော့တက်ဖြတ်တာတွေကလည်းပဲနေ့စဉ်လိုမျိုးကျွန်တော်တို့ကြားနေရတယ်ဟလာပေါက်ကွဲတာတွေတိုက်ခိုက်တာတွေရှိနေတယ်။ဒီအခြေအနေတွေပေါ်မှာ PPSC ကဘယ်လိုမြင်သဘောထားရှိပါလဲခင်ဗျာ
။အဲ့ဒီကိစ္စရပ်ဒီပေါ်မှာတော့ကျွန်တော်တို့အထူးစိတ်မကောင်းဖြစ်ရပါတယ်။အတူဒီပေါ်မှာပေါ့နော်ကျွန်တော်တို့တင်တဲ့အတရားတွေအမှန်တစိတ်မကောင်းဖြစ်ရပါတယ်။တနည်းအားဖြင့်ပြောရရင်လည်းစစ်ကောင်စီကလည်းပြည်သူလူထုကိုရန်သူလို့သတ်မှတ်ပြီးတော့မှစိတ်ခင်းနေတဲ့အခါကျတော့ပြည်သူလူထုအတွင်းအချင်းချင်းအကြမ်းမှလည်းမယုံသားငါမှုတွေကဒါတနည်းတခြားဒီလိုများလာတယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့အနေနဲ့ကဒီ PPS ရဲ့သဘောထားထုတ်ပြန်တဲ့အခါမှာတော့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ရဲ့တိုင်းပြည်ဟာတိုင်းပြည်ကြဆုံပစ္စည်းခံကိုဦးတည်နေပြီးတိုင်းပြည်ကြဆုံပစ္စည်းလမ်းကြောင်းပေါ်ကိုရောက်နေပြီဆိုတာကိုကျွန်တော်ထုတ်ပြန်ခဲ့ပါတယ်။အဲဒါကြောင့်လည်းကျွန်တော်ဒီလိုဆွေးနွေးဖြည့်ရှင်းနိုင်ရေးကိုကျွန်တော်ကြိုးပမ်းဆောင်ရွက်တာဖြစ်ပါတယ်။အဲတော့ဒီလိုတော်လှန်ရေးတွေကလက်နက်ကင်တော်လှန်ရေးတွေကဘယ်အခါမှပေါ်ပေါက်ခဲ့သလဲဆိုရင်ကျွန်တော်ဗမိုးစီစိတ်တုံးနဲ့ကာလဓမိုးစီမိုးမောင်ကြတဲ့ကာလမှာပေါ်ပေါက်ခဲ့တာဖြစ်ပါတယ်ကျွန်တော်တိုင်းမှာလက်နက်ကင်တော်လှန်ရေးတွေပေါ်ပေါက်ခဲ့တယ်ဆိုတာကတနက်ကင်ကျွန်တော်မဟုတ်ဘူးဓမိုးအဲ့ဒီကာလဓမိုးစီမိုးမောင်ကြခဲ့လို့တနည်းအားဖြင့်ပြောရရင်ကျွန်တော်တို့ဗဇက်နဲ့ဖြည့်ရှင်းခွင့်မရလို့ဒါတနက်နဲ့ဖြည့်ရှင်းခဲ့ကြတာလက်နက်ဖြည့်ရှင်းခဲ့ကြတာဖြစ်ပါတယ်ဒီနေ့စစ်ကောင်စီကတော့ကျွန်တော်တိုင်းပြည်မှာဓမိုးစီမိုးမောင်ကြအောင်လုပ်ထားတယ်
ဒီလိုဖြစ်ရတယ်ပေါ်ပေါက်လာတယ်ပေါ်ပါတော့ကျွန်တော်အဲ့ဒါစိတ်မကောင်းဘူးတော်တော်ဘယ်သူပဲဖြစ်ဖြစ်ဒီလိုကျူးလို့ဘူးနေတဲ့ပတ်သက်ရင်တော့တောင်းယူကြမှာဖြစ်ပါတယ်ဟုတ်ကဲ့ခင်ဗျအခုဆိုရင်ဟိုစစ်တကအနာတင်းလိုက်ပြီးတဲ့နောက်ပိုင်းမှာဒီတော့ပြောစလို့တော့ကိုစားပြုကော်မတီစီကတေးဆိုတာပေါ်လာတယ်ဒါကြာကလာသူတို့ညွှန်ဆိုရဲ့
NUG ဆိုတာပေါ်လာတယ်ဒီ CRPH NUG စတဲ့ဒီစစ်တပ်အနာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့လူခွဲစည်းတွေနဲ့ပတ်သက်လို့ရောဒီ PBS ဒီအနေနဲ့ကစက်ဆံရေးဘယ်လိုများရှိပါသလဲပြောရရင်တော့ PBS ဒီနဲ့ NUG ကြာဆက်ဆံရေးဘယ်လိုအခြေအနေရှိပါသလဲဒါလို့စက်ဆံရေးမျိုးလို့ကျွန်တော်တို့နားလည်လို့ရပါမယ်ခင်ဗျာအဲ့ပေါ်မှာတစ်ချက်ကျွန်တော်ပြောကျင်တာကတော့အခု NC နဲ့ပတ်သက်ပြီးတော့ဗောလေ NC လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲသွားပြီဆိုတာမှလက်ချက်ရှိပါတယ်တစ်ချက်ကတော့ဒီစစ်ကောင်စီကဒီ NC နဲ့ပတ်သက်အာဏာသိမ်းလိုက်တဲ့အပေါ်မှာကျွန်တော်တို့ဒီ NC လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲအများကြီးဖြစ်သွားပြီနောက်တစ်ခုကဒီနေ့ဒီပေါ်ထွန်းလာတဲ့နိုင်ငံရေးအထင်ကြီးအစ်စ်မှာပေါ့နော်စတိတ်ဟိုးဒါအစ်စ်တရားလည်းပေါ်ထွန်းလာတာဖြစ်ပါတယ်အခုဒီ CRPH အနေပြီးတော့ကျွန်တော်တို့ဒီလွန်ခဲ့တဲ့ဧပြီလနဲ့ဆက်9ရက်နေ့လို့မှကျွန်တော်တို့ PBS ရာနေပြီးတော့ဒီထုတ်ပြန်ကြေညာခဲ့တာရှိပါအဲ့ဒီထဲမှာထုတ်ပြန်ကြေညာချက်တွေမှာပါလဲဆိုရင် PBS ဒီဟာ CRPH အပေါ်မှာကျွန်တော်တို့ဆက်ဆက်နှိမ့်နိုင်ပတ်ကူခြင်းတွေကိုအစုအဖွဲ့လိုက်တော့လကောင်တဖွဲ့ချင်းလိုက်တော့လကောင်ဆက်လက်ဆောင်ရွက်သွားပြီဆိုတော့ကျွန်တော်တရားဝင်ထုတ်ပြန်ခဲ့ပြီဖြစ်ပါတယ်အဲထို့နည်းတူရဲ့ဒီအမျိုးသားညီညွတ်ရေးဆိုရ NUGကိုစုဖွဲ့နိုင်ခြင်းဟာဖယ်ဒရယ်ပြည်တော်စုဂျိုးပန်းတိဆောက်ရေးရမှာတိုးတက်မှု အစင်တရားကိုတက်လာနိုင်ရင်ဖြစ်တယ်လို့ရှုမြင်ကြအောင်လဲအဲ့ဒါကိုကျွန်တော်တို့ဒီအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်ခြင်းကိုကြိုးစားကြအောင်လဲပဲကျွန်တော်တို့ကထုတ်ပြန်ခဲ့ပြီဖြစ်ပါတယ်။ရောက်မလို့ကျွန်တော်တို့နေဒီနေ့တိုင်းပြည်ရဲ့လိုအပ်ချက်အရပေါ်ပေါက်လာတဲ့ဖြစ်စဉ်တွေပေါ်မှာကျွန်တော်တို့ဒါကိုကြိုးဆိုတယ်။အဲ့တော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့လဲကျွန်တ
โอเคပါခင်ဗျတို့အခုလိုမင်းမြန်းချက်တွေဖြည့်ဆို့ပြီးတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည်းဒီလိုနဲ့ကိုကျော်သိန်းကိုသူပဲကျေးဇူးတင်ပါတယ်ကျွန်တော်ပြည်သူလူထုကိုအခုလိုရှင်းလင်းတင်ပြခွင့်ရတာလို့ကျွန်တော်တို့သူပဲကျေးဇူးတင်ပါတ
ယ်โอเคပါခင်ဗျာ
ကိုကျော်သိန်းဆက်တဲ့မင်းမြန်းထားတာပါရှင်အင်္ဂါညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေတင်ဆက်ပြီးခုတော့ဒီကနေ့ညအတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြပြပေးပါရှင
်တဘောဘီယန်ရေဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုချိုးဖောက်တဲ့ဆိုပြီးနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွေးဆက်တင်ထားတဲ့အမှုတစ်ခုအတွဲမင်္ဂလိတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မင်းမောင်ကိုတက်တဲ့ဖြစ်ခဲ့ဆိုဖို့ဒေါက်ဆန်းစုကြည်ဘက်ကလျှောက်ထားတာကိုတရားရုံးကလက်ခံတယ်လို့စုံစမ်းသိရှိရပါတယ်နေပြည်တော်အထူးတရားရုံးမှာဒီကနေ့လိုမာလာ9ရက်ရုံးချင်းတွင်ဒေါက်ဆန်းစုကြည်ရဲ့ရှိနေတွေကဒေါက်တာဇော်မင်းမောင်ကိုတက်တဲ့ဖြစ်တင်ခဲ့တာပါဒီအမှုကိုဒီဇင်ဘာလ14ရက်နေ့မှာတရားသူကြီးကအမိန့်ချနိုင်တယ်လို့ခန့်မှန်းရပါတယ်အာနာသိန်းတဲ့မြန်မာစစ်တပ်အနေနဲ့ပြည်သူတွေပေါ်ကြမ်းဖက်နေတာတွေရပ်တန့်ပြီးဩစတြေးလျပေါ်မှာကရှောင်းတွန်းလုံးအပါအဝင်ဖန်စီထင်းထင်းထားသူအားလုံးကိုပြန်လည်ပေးဖို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးမရီစ်ပိန်ကထပ်မံတောင်းဆိုပါတယ်ဂျီနမ်နိုင်ငံဟာနိုင်မြို့မှာကျင်းပနေတဲ့ဩစတြေးလျအာဆီယံဆွေးနွေးပွဲမှာဝန်ကြီးပိန်ကမြန်မာအရေးကိုဒီကနေ့ထက်သွင်းပြောကြားသွားတာဖြစ်ပါတယ်မြန်မာစစ်ကောင်စီဟာလူသားစာနာမှုအကူအညီပိုင်းဆိုင်ရာမှာကဘာကြီးနဲ့လက်တွဲလှုပ်ဆောင်မှုလမ်းဖွင့်ထားတယ်လို့အရေးတောင်ပူနိုင်တယ်လို့ယုံကြည်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးအောင်ဘေးရစ်ချက်ဆန်ကပြောပါတယ်သူ့အနေနဲ့အကောင်းမြင်တဲ့အကြောင်းပူကောင်းတဲ့အခြေအနေတရားစီဦးတည်ပွဲရှိတဲ့ခက်ပြော့ပြော့ဒုတွမှုတချို့သူ့ခီးစဉ်တွင်ရခဲ့တယ်လို့မျှော်လင့်တဲ့အကြောင်းဘေးရစ်ချက်ဆန်ကပြောပါတယ်သူ့ခီးစဉ်နဲ့ပတ်သက်လို့ဝေဖန်ခံရတဲ့အချိန်မှာပဲဘေးရစ်ချက်ဆန်က AFP သတင်းဌာနနဲ့အင်တာဗျူးတွင်ပြောဆိုသွားတာဖြစ်ပါတယ်မြန်မာကုမ္ပဏီတခုကအနည်းဆုံးဒစီတစ်ပိုင်းတော့ပိုင်ဆိုင်မှုပါရှိရမယ်လို့စစ်ကောင်စီကတောင်းဆိုတဲ့အတွက်တယ်လီနော့ကုမ္ပဏီရဲ့မြန်မာနိုင်ငံတွင်ယင်းမျိုးနံမှုတွေကိုလွှဲပြောင်းရောင်းချရေးအစီအစဉ်ရှေ့ဆက်မြပဲဖြစ်နေပါတယ်လဗနွန်စီးပွားရေးအုပ်စု M1 ကိုဒေါ်လာ105သန်းနဲ့တယ်လီနော့ကုမ္ပဏီရဲ့မြန်မာနိုင်ငံတွင်ယင်းမျိုးနံမှုကိုရောင်းချဖို့တယ်လီနော့ကုမ္ပဏီကဇူလင်လမှာကြေညာခဲ့တာပါဂျာဖြတ်ဖန်းယူနားထောင်နေတာအပါအဝင်ထောက်လိုင်းအသိပညာကိုတက်ဆင်ရမယ်လို့ဆက်သွယ်ရေးလုပ်ငန်းတွေကိုညွှန်ကြားခဲ့တဲ့ပြင်တယ်လီနော့ကုမ္ပဏီရဲ့နိုင်ငံသားအကြီးအကဲတယောက်ကိုမြန်မာနိုင်ငံကထွက်ခေါက်ခွင့်ပိတ်သိမ်းခဲ့ပြီးတဲ့နောက်တယ်လီနော့ကုမ္ပဏီအတွက်အခက်ကြုံနေရတာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်သိန်းပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်အတန်မိုင်းနဲ့ယူပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Vasco Volari တို့ဖြစ်ပါတယ်ကျမတို့အခုထုတ်လွှင့်ပြီးတဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမှည10နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်နိုင်ပါတယ် VOE အစီအစဉ်တွေကိုရှုစားနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေကျမများကစင်အောင်ပါရှင်Thank you.
This program has come to you from